Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်နိုဝင်ဘာလ6ရက်နေ့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တဲ့ကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်ကြီးထိုက်ပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမမိုးဖြူနဲ့ကျွန်တော်ကြော်ကြော်သိတင်ပြမှာပါအမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့နှစ်ရက်ပဲကျန်တော့တဲ့အချိန်မှာသမ္မတလောင်းတွေကတော့အပြင်းအထန်ဆက်ပြီးတော့မဲဆွဲစည်းရုံးနေကြပါတယ်။ပြည်ရွှေနိုင်ငံမိုဇူးမျိုးသိမ်းတိုက်ပွဲဆင်နေတဲ့ယူရက်တပ်ဖွဲ့တွေအရှိန်တန့်နေပါတယ်။ EU ကနေထွက်ပြီးတဲ့နောက်ကမ္ဘာပေါ်ကတခြားနိုင်ငံတွေနဲ့ဆက်ဆံရေးခိုင်မာဖို့ရည်ရွယ်တဲ့အနေနဲ့ပြည်ထောင်ဝန်ကြီးချုပ်အိန္ဒိယနိုင်ငံမှာရောက်နေပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဂျပန်မြန်မာနှစ်နိုင်ငံစီးပွားဆက်ဆံရေးဆိုင်ရာတွေ့ဆုံမေးမြန်းချက်ကိုသတင်းတွေအပြီးမှအရင်ဆုံးတင်ပြပေးတဲ့အခါမှာတော့
ချက်စစ်ဓာအားပေါ့နော်စွမ်းအင်နဲ့ကျွန်တော်တို့ဒီ energy sector ပေါ့ချက်စစ်စွမ်းအင်ဒီဘိုင်းနေနောက် infrastructure ဖွံ့ဖြိုးမှုအပိုင်းနေနောက်တစ်ခါ
ကုန်သည်ဆက်မှုအတင်းချုပ်ရဲ့တွဲဘက်အထွေထွေတွင်ရမှုဒေါက်တာအောင်သိမ့်ပါရှင်ဒီနောက်မှာတော့မြန်မာဂျမားရေခန္ဓာနဲ့ပတ်သက်ပြီးဆွေးနွေးတင်ပြမယ်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းကိုနားဆင်ကြရဖို့ရှိသလိုပြည်ရင်းသုံးသက်ချက်အစည်းအဝေးကဘာတလွတ်ကထူးခြားစွန့်ပြတဲ့သတင်းတွေနဲ့အတူသောရရှင်တို့ VOA ကိုရေးသားပေးပို့ကြတဲ့ပေးစာတွေကိုလည်းပြန်ကြားပေးမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မမိုးဖြူတို့ကကြီးညာပေးကြပါအောင်ရှင်
နိုဝင်ဘာလ10ရက်အင်္ဂါနေ့မှာအမေရိကန်သမ္မတရွေးကောက်ပွဲကျင်းပတော့မှာဖြစ်တဲ့အတွက်သမ္မတလောင်းတွေဟာမဲဆွယ်စည်းရုံးဖို့ဒီကနေ့တနင်္ဂနွေနေ့နဲ့မနေ့ပြန်တနင်္လာနေ့နှစ်ရက်ပဲကြာမှာတော့တယ်။ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်နဲ့ရီပက်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ဟာသူတို့တဲကဘသူ့ကိုမဲပေးမယ်ဆိုတာအခုချိန်ထိမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်စည်းရုံးမှုကြိုးစားနေကြတယ်လို့သူတို့ကိုထောက်ခံသူတွေအင်္ဂါနေ့မှာတခဲနဲ့မဲသွားပြီးကြဖို့လဲတိုက်တွန်းပြောဆိုနေပါတယ်။ဒီကနေ့အိုဟိုပြည်နယ်ကလီဗ်လန်မြို့မှာလုပ်မဲ့မဲဆွယ်စည်းရုံးပွဲမှာCleveland Cavaliers basketball အသင်းကနိုင်မယ်ကျော်ကစားသမား LeBron James က Clinton အတွက်အကူအညီမဲဆွယ်ပေးပါလိမ့်မယ်။ Clinton ဟာဒီကနေ့မှာပဲ New Hampshire ပြည်နယ်မှာလည်းမဲဆွယ်စည်းရုံးပွဲလုပ်ပါမယ်။ Trump ကတော့အစဉ်လာအဖြစ်ဒီမိုကရက်တွေကိုထောက်ခံမဲပေးခဲ့တဲ့ပြည်နယ်တွေမှာဒီကနေ့မဲဆွယ်စည်းရုံးပွဲတွေလုပ်ဖို့စီစဉ်ထားပါတယ်။ Iowa, Minnesota, Michigan, Pennsylvania နဲ့ Virginia ပြည်နယ်တွေမှာ Trump ကမဲဆွယ်ပွဲတွေလုပ်မှာပါ။စနေနေ့က Nevada ပြည်နယ် Reno မြို့မှာ Trump ရဲ့မဲဆွယ်စည်းရုံးပွဲတွင်လူအုပ်ထဲကနေတရော့ရော့ကတနတ်လူအော်လိုက်တဲ့အတွက်ကနဒါရေုပ်တဲ့တဲ့ဖြစ်ပြီးအထုလုံညုံရေးတွေကထရမ့်ကိုအကာအကွယ်ပေးပြီးတော့ဆင်းမြင်းနောက်ကိုခေါ်သွားခဲ့ရပါသေးတယ်။ဒါပေမဲ့တန်တရားနဲ့ထိန်းသိမ်းခံရတဲ့လူစီမှာဘာလဲနဲ့မှမတွေ့တယ်လို့အနီးပတ်ဝန်းကျင်မှာလည်းမတွေ့ဘူးလို့ရိုက်တာသတင်းဌာနကပြောပါတယ်
။ဒီကနေ့တနင်္ဂနွေနေ့မှာဆင်းပြေပြင်းဖြစ်ခဲ့တဲ့မိုးဆူးမြို့ရှိပဲချမ်းမှာအိုက်စ်သွေးကြွတွေထိ ंछ ုပ်ခဲ့တဲ့ဒေသတစ်ဝိုက်မှာအီရတ်တပ်ဖွဲ့တွေထိုးစစ်ရှိကျသွားပါတယ်။ရတတော်များများကိုအကာအကွယ်ပေးဖို့ကြိုးစားနေပြီးတော့ဒီမော်ဆူးမြို့သိမ်းတိုက်ပွဲဟာအခုချိန်ထိသူတို့ရင်ဆိုင်နေရတဲ့အခက်ဆုံးတိုက်ပွဲတစ်ခုလည်းဖြစ်တယ်လို့အီရတ်တပ်ဖွဲ့ဒုတိယဗိုလ်မှူးကြီးမဟာနတ်အန်မင်တီတီကပြောပါလိမ့်သူတို့တပ်ဖွဲ့ဝင်တွေအနေနဲ့အဓိကမြို့တော်တစ်ခုဖြစ်တဲ့မော်ဆူးတောင်ဘက်ကနေ IS တပ်ဖွဲ့တွေကိုတိုက်ထုတ်ပြီးမြို့ကိုဝန်းရံထားဖို့ကြိုးစားနေတယ်လို့လည်းအီရတ်ဗိုလ်ချုပ်ကြီးတယောက်ကပြောပါလိမ့်တစ်ချိန်တည်းမှာမြို့ရဲ့လေးစိတ်နားကအဆောက်အုံတွေမှာအီရတ်အလံတွေကိုလွှင့်ထားနိုင်လိုက်ပြီလို့ကာဒစ်တပ်ဖွဲ့ဝင်တွေကပြောပါလိမ့်မော်ဆူးမြို့လေတောင်ပိုင်း15ကီလိုမီတာလောက်အကွာကဟာမန်အယ်အလလ်ဒေသကထိုးစစ်တွေကိုအီရတ်အထူးတပ်ဖွဲ့ဝင်တွေကလိုက်ပြီးတော့ခြေမှုန်းနေပါတယ်။ IS စစ်သွေးကြွတွေနှစ်နှစ်ကြာလောက်အခိုင်အမာကာကွယ်ထိန်းချုပ်နိုင်ခဲ့တဲ့မော်ဆူးမြို့ဂေါ့ဂျူလီဒေသကိုလည်းအီရတ်တပ်တွေကတိုက်ခတ်ပြီးခြေကုပ်ပြန်ယူနိုင်ခဲ့ပါတယ်။ဒီကနေ့တော့က IS စစ်သွေးကြွတွေကသူတို့ဆုံးရှုံးခဲ့တဲ့နယ်မြေကိုပြန်သိမ်းဖို့ကြိုးစားရင်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့လည်းဂေါ့ဂျူလီဒေသနာက AP သတင်းတောက်ကသတင်းပို့ပါတယ်။
စီးရီးယားနိုင်ငံမှာ IS အစွန်ရောက်အဖွဲ့ရဲ့အခိုင်အမာခြေကုပ်စခန်းဖြစ်တဲ့ Raqqa မြို့ကိုပြန်သိမ်းနိုင်ဖို့အမေရိကန်ကျွန်တော်နောက်ခံပေးထားတဲ့ CAR နဲ့စီးရီးယားလက်နက်ကိုင်တွေစစ်စင်ရေးတရအစင်ွဲတိုက်ခိုက်နေပါတယ်။စစ်စင်ရေးစတင်တဲ့အကြောင်း Raqqa မြို့မြောက်ဘက်50ကီလိုမီတာဝေးမှရှိတဲ့ NSR မြို့မှာစီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF တမူတူကဒီကနေ့ကျင်းညတာပါ။ SDF အဖွဲ့မှာလူထုကာကွယ်ရေးတပ်ဖွဲ့ YPG လို့သိကြတဲ့စီးရီးယား CAR တပ်ဖွဲ့တွေအဓိကပါဝင်ပါတယ်။ YPG အဖွဲ့ကိုအကြမ်းဖက်ဝါဒကင်ဆယ်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တူရကီကမြင်ပါတယ်။ဒါပေမဲ့YPG အဖွဲ့သားလျင်ဒီစစ်စင်ရေးကိုလှုပ်ဆောင်နိုင်တဲ့တခုတည်းသောလက်နက်ကိုင်အဖွဲ့အဖြစ်အမေရိကန်ကယူဆထားတာပါ။ရက္ခာမျိုးသိမ်းတိုက်ပွဲမှာတူရကီမပါဘူးအမေရိကန်ကသဘောတူထားပါတယ်။ဒီစစ်စင်ရေးမှာတူရကီရဲ့အခန့်ကဏ္ဍဒါမှမဟုတ်တူရကီမဟာမိတ်လက်နက်ကိုင်အုပ်စုတွေမပါဘူးဆိုတာအမေရိကန်ဦးဆောင်တဲ့ညွန်မောင်းအဖွဲ့နဲ့အခိုင်အမာသဘောတူထားတယ်လို့ SDF အဖွဲ့ပြောခွင့်ရထလားဆယ်လူက AFP သတင်းဌာနကပြောထားပါတယ်။ YPG အဖွဲ့ပါဝင်တဲ့ဘယ်လိုအဓိကအခန့်ကဏ္ဍမျိုးကိုမဆိုအမေရိကန်ရဲ့ဥရောပမှာမိတ်တွေကကန့်ကွက်ထားပြီးအထူးတန်ရရှိတဲ့အကြောင်းပြောထားကြပါတယ်။
နီကရာဂွနိုင်ငံသမ္မတရွေးကောက်ပွဲအတွက်ဒီကနေ့မဲပေးချပြီးတော့လူလူဘောရာစစ်တမ်းနေအရာလက်ရှိသမ္မတဒန်နီယယ်အော်တေဂါပြန်ပြီးရွေးကောက်ခံဝင်ရှိနေပါတယ် MNR ဖွဲ့ကကောက်ယူတဲ့လူလူဘောရာစစ်တမ်းမှာပါဝင်တဲ့ 69.8% ရာခိုင်နှုန်းကသမ္မတအော်တေဂါနဲ့သူ့ရဲ့လက်ဝဲရင်းဆန်ဒီနစ်တန်အမျိုးသားလူပြောင်းရေးတပ်ဦး FSL N Party ကိုမဲပေးဖို့ရည်ရထားတယ်လို့ပြောပါတယ်တိုက်ခံလက်ရရင်သမ္မတလောင်း Maximino Rodriguez ကတော့ထောက်ခံမဲ 8.1% ရာခိုင်နှုန်းရထားပါတယ်စစ်တမ်းမှာပါဝင်တဲ့နောက်ထပ် 15.5% ရာခိုင်နှုန်းကတော့သူတို့ကိုယ်သူတို့ပါတီဆွဲမရှိတဲ့တတိပုဂ္ဂလတွေဖြစ်နေပြောပြီးတော့စစ်တမ်းမှာပါဝင်ဖြည့်ဆို့ဖို့ညှင်းတာလည်းရှိတယ်လို့ MNR အဖွဲ့ကပြောပါတယ်တပုံတပ်ဖွဲ့ဝင်တယောက်ဖြစ်တဲ့ Ortega ဟာမဲအရေးအတွက် 50 ရာခိုင်နှုန်းကျော်ရဖို့ရှိတယ်ဆိုတာစစ်တမ်းတွေကပြပါတယ်ဒီရွေးကောက်ပွဲမှာတခြားသမ္မတလောင်း5ယောက်လည်းဝင်ပြီးတော့အရွေးခံမှာဖြစ်ပါတယ် Ortega ရဲ့ဒုတိယသမ္မတကတော့သူ့ရဲ့ဇနီးဖြစ်သူ Rosario Murillo ဖြစ်ပါတယ်သမ္မတ Ortega ဟာဘိုအမေရိကဒေသနိုင်ငံရေးစနစ်ကိုကြိုးကင်ချဲလဲနေတယ်လို့သူ့ကိုဝေဖန်သူတွေကပြောကြပါတယ်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တနင်္ဂနွေညဘက်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။ဗြိတိသျှဝန်ကြီးချုပ်ထရီဇာမေဟာဥရောပသမဂ္ဂပြင်ပနိုင်ငံဆက်ဆံရေးဆိုင်ရာပထမဆုံးခီးစဉ်ဖြစ်အိန္ဒိယနိုင်ငံမှာဒီကနေ့ကျောင်းနေပါတယ်။ကမ္ဘာပေါ်မှာအများဆုံးကြီးထွားလာနေတဲ့စီးပွားရေးအင်အားကြီးအိန္ဒိယနိုင်ငံနဲ့ဗြိတိနိုင်ငံဥရောပသမဂ္ဂ EU တွေကနေထွက်ပြီးတဲ့နောက်ခိုင်မာအားကောင်းတဲ့ကုန်သွယ်ဆက်ဆံရေးတည်ဆောက်ရေးအခြေခံတွေချမှတ်ဖို့သွားတဲ့ခီးစဉ်မှာဒါပေမဲ့ဗြိတိနိုင်ငံရဲ့ပြည်ဝင်ဗီဇာစီကံတွေပိုပြီးတင်းကျပ်ထားတဲ့ပေါ်အိန္ဒိယကပြားပေးပြောဆိုဖို့လည်းရှိပါတယ်။အဲ့ဒီဗီဇာဆိုင်ရာသတ်မှတ်ချက်တွေကြောင့်ပြည်ထောင်တက္ကသိုလ်တွေမှာကျောင်းသွားတက်တဲ့အိန္ဒိယကျောင်းသားအစီအတွက်ရော့ကျသွားသလိုပြည်ထောင်မှာလုလုံနေတဲ့အိန္ဒိယပညာရှင်တွေပေါ်မှာလည်းတက်ရောက်မှုရှိနေတာပါဒီကိစ္စရာ EU တွေကနေပြည်ထောင်နိုင်ငံထွက်ပြီးနောက်ပိုင်းကမ္ဘာတဝန်းကနိုင်ငံတွေနဲ့ပိုပြီးခိုင်မာတဲ့ဆက်ဆံရေးတည်ဆောက်ဖို့ဖြစ်တယ်လို့ခီးစဉ်မတိုင်ခင်မှာပြည်ထောင်ဝန်ကြီးချုပ်ကပြောထားပါလေ
American dollar 1.5 billion ကနေ 1.6 billion အထိကုန်ကျတဲ့ဝေဟင်းနဲ့ရေပြင်နှမျိုးသွားနိုင်တဲ့ကယ်ဆယ်လိုင်း12ဆင်းကိုဂျပန်နိုင်ငံရှင်မေဝါဆက်မှုလုပ်ငန်းကနေဝယ်ယူဖို့အိန္ဒိယကာကွယ်ဝန်ကြီးဌာနကတနင်္လာနေ့မှာသဘောတူလက်မှတ်ရေးထိုးတော့မယ်လို့ဂျပန်အခြေစိုက်နီကီသတင်းစာကဒီကနေ့ဖော်ပြပါတယ်။ဒီလေးနေဝယ်ယူဖို့ကိစ္စဂျပန်နဲ့အိန္ဒိယကြားဆွေးနွေးနေတာတစ်နှစ်ကျော်ရှိပါပြီ။လက်နက်ခဲယံတင်ဖို့ရောင်းချတာကိုနှစ်90ကြာပိတ်ပင်ထားတာဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကရုတ်သိမ်းလိုက်ပြီးကလေးကဆိုရင်ဒါဟာဂျပန်နိုင်ငံရဲ့ပထမဆုံးစစ်ဖက်ပစ္စည်းရောင်းချမှုဖြစ်ပါလိမ့်မယ်။ဒါအပြင်နှစ်နိုင်ငံကြားကာကွယ်ဆိုင်ရာဆက်ဆံရေးတိုးမြှင့်တာကိုလည်းပြနေပါတယ်။ US2 လေယာဉ်ဆက်နှစ်ဆင်းဝယ်ယူရေးကိစ္စကိုတနင်္လာနေ့မှာကျင်းပဖို့စီစဉ်ထားတဲ့ကာကွယ်ဆိုင်ရာပစ္စည်းကိရိယာဝယ်ယူရေးကောင်စီစည်းဝေးမှာအိန္ဒိယကာကွယ်ရေးဌာနကအတည်ပြုမယ်လို့ဝန်ကြီးဌာနကအမည်မဖော်တဲ့အစ်မြင့်တာဝန်ရှိသူတွေကိုကိုးကားပြီးတော့နီကီသတင်းစာကဖော်ပြပါတယ်
။တူရကီနိုင်ငံကအဓိကလေဆိပ်ဖြစ်တဲ့ Attack လေဆိပ်မှာဒီကနေ့မော်တော်ဆိုင်ကယ်တစ်စီးရက်ခိုင်းနောက်ကိုမရက်ဖဲအတင်းပေါင်းပြေလို့ရဲကတနက်နေ့ပြစ်ပြီးတဲ့နောက်ကားရီအဝင်ထွက်မလုပ်ဖို့အာဏာပိုင်တွေကခဏတာပိတ်ပစ်ထားခဲ့တယ်လို့ CNN တူရကီဌာနကပြောပါတယ်။ဆိုင်ကယ်ပေါ်ပါတဲ့လူ2ယောက်ထဲကတယောက်ကိုဒဏ်ရာနဲ့ဖမ်းမိလိုက်ပြီးနောက်တစ်ယောက်ကထွက်ပြေးတာမှာရဲကလိုက်ဖမ်းခဲ့တယ်လို့ပုဂ္ဂလိကသတင်းဌာနဖြစ်တဲ့ CNN တူရကီဌာနခွဲကဖော်ပြတာပါဖြစ်စဉ်တွင်ရဲတပ်ဖွဲ့ဝင်ဒါမှမဟုတ်အရဲသားတွေထိခိုက်ဒဏ်ရာရတာမရှိပါဘူးပြီးခဲ့တဲ့ဆွမ်းလာတုန်းကအဲ့ဒီလေဆိပ်မှာ IS အစွန်းရောက်အဖွဲ့ဝင်တွေလို့တန်လျာရှိတဲ့အသေးကပုံခွဲသူတွေကပြစ်ခတ်ဖောက်ခွဲတဲ့အတွက်လူ40တယောက်သေဆုံးပြီး240လောက်ဒဏ်ရာရခဲ့ပါတယ်အခုနောက်ဆုံးဖြစ်ရကြောင့်ဥရောပမှာတတိယဝင်အတွက်အများဆုံးအထက်တက်လေဆိပ်မှာလေရင်အဆင့်တက်တွေကိုတော့မထိခိုက်ဘူးလို့သတင်းဌာနကပြောပါတယ်အဲ့ဒီအထက်တက်လေဆိပ်ဟာနိုင်ငံပိုင်တူရကီလေကြောင်းလိုင်းကအဓိကအသုံးပြုနေတဲ့လေဆိပ်လည်းဖြစ်ပါတယ်မော်တော်ဆိုင်ကယ်ကိုရဲတွေကဘာကြောင့်ရက်ခိုင်းတာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူ
း American ပြည်ထောင်စု Atlantic ဒရိတ်ဆိုင်မှာမွေးဖွားကြီးပင်းခဲ့တဲ့ပန်ဒယ်ဝတ်ဝင်အမွှားနှကောင်ဟာတရုတ်နိုင်ငံအနောက်တောင်ပိုင်းချန်တူးမြို့ကိုရောက်သွားပြီလို့တရုတ်နိုင်ငံပိုင်သတင်းဌာနကပြောပါတယ်မင်းလွန်းနဲ့မီဟွန်းပန်ဒါဝတ်ဝင်အမွှားနှကောင်ကိုမိခင်ပန်ဒါဝတ်ဝင်မကြီးလွန်းလွန်းက2013ခုနှစ်ဇူလိုင်လ15ရက်နေ့မှာမွေးဖွားခဲ့တယ်လို့ CCTV သတင်းဌာနကပြောပါတယ်သူတို့ဟာအမေရိကန်ပြည်ထောင်စုမှာမွေးဖွားပြီးအသက်ရှင်သန်ကြီးဖြစ်တဲ့ပထမဆုံးပန်ဒယ်ဝတ်ဝင်နှစ်ကောင်ဖြစ်ပါတယ်။လွန်းလွန်းကိုတရုတ်ပြည်ကနေအမေရိကန်ကငှားထားတာဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ကြားသဘောတူညီချက်အရ ငါးချထားတဲ့ဝတ်ဝင်တွေကနေမွေးတဲ့ဝတ်ဝင်ပေါက်တွေအလုံးကိုအသက်၄နှစ်ပတ်ဝန်းကျင်မှာတရုတ်နိုင်ငံကိုပြန်ပို့ပေးရတယ်လို့ CCTV သတင်းဌာနကပြောပါတယ်။အသက်၁၉နှစ်အရွယ်ရှိပြီဖြစ်တဲ့လွန်းလွန်းဟာပြီးခဲ့တဲ့စက်တင်ဘာလကနောက်ထပ်ပင်တယ်ဝတ်ဝင်အမှားနှစ်ကောင်ကိုမွေးခဲ့တယ်လို့ Atlanta တိရစ္ဆာန်ရုံးကကြေညာထားပါတယ်။အခုတရုတ်ပြည်ပြန်ရောက်သွားတဲ့ပန်ဒါနှစ်ကောင်ကိုချန်တူးမျိုးကပန်ဒါဝတ်ဝင်ထိန်းသိမ်းဆောက်ရှောက်ရေးသုတေသနဌာနကိုပို့လိုက်ပြီးတလကြာခွဲထားပြီးတဲ့နောက်လူတွေကိုကြည့်ခွင့်ပြုမယ်လို့ CCTV သတင်းဌာနကဖော်ပြပါတယ
်ထိတ်တရောက်သတင်းတွေကိုကိုကြွကြောသိမ့်နဲ့မမိုးဖြူတို့ကြီးညာပေးကြတာဖြစ်ပါတယ်ရှင်အခုတော့တွေ့ဆုံမိ мян ခန်တွေကိုတင်ပြပေးပါမယ်ဂျပန်မြန်မာနှစ်နိုင်ငံကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအတွေ့စီမံဘဏ္ဍာပြည်ထောင်စုဝန်ကြီးဦးကျော်ဝင်းဦးဆောင်တဲ့မြန်မာစီးပွားရေးကိုယ်စားလှယ်အဖွဲ့ဟာဂျပန်နိုင်ငံကိုရောက်ရှိနေပြီးဂျပန်နိုင်ငံမှာမြန်မာစီးပွားရေးဖိုရမ်တစ်ခုကျင်းပဖို့ရှိနေပါတယ်။ဒီစီးပွားရေးကိုယ်စားလှယ်အဖွဲ့မှာ UMFCCI အမှုဆောင်တွေနဲ့စီးပွားရေးလုပ်ငန်းရှင်စုစုပေါင်း40ကျော်ပါဝင်ပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့ခီးစဉ်မှာပါသွားတဲ့ UMFCCI မြန်မာနိုင်ငံကုန်သည်ဆက်မှုအသင်းချုပ်တွဲဖက်အထွေထွေအတွင်းမှဒေါက်တာအောင်သိန်းကိုကိုသားညွန်ဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ဦးအောင်သိန်းခင်ဗျအခုဒီမြန်မာနိုင်ငံစီးပွားရေးကိုယ်စားလှယ်အဖွဲ့အနေနဲ့ဦးအောင်သိန်းကိုယ်တိုင်လည်းပါတယ်ဒီအခုဂျပန်နိုင်ငံကိုရောက်ရှိနေကြပြီဆိုတော့အခုလက်ရှိတွဲဆောင်ဖြစ်တဲ့အခြေအနေလေးလေးပြောပြပါဦးခင်ဗျ။အ
ဓိကတော့နိုင်ငံဒီရင်းနှီးမြှုပ်နှံမှုတွေစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့အတွက်အဓိကတွဲဆောင်တာဖြစ်ပါတယ်။ဒီနေ့မနေ့မှာတော့ကျွန်တော်တို့အဓိကကတော့ဒီ construction ပေါ့နော် construction နဲ့ကျွန်တော်တို့ဒီ infrastructure development ရဲ့ဒီလုပ်ငန်းရှင်တွေနဲ့မနေ့ပိုင်းမှာတွေ့ဆုံတယ်။အဲနေ့လယ်ပိုင်းမှာကျတော့ကျွန်တော်တို့ banking and ပေါ့ဒီ financing sector ဘဏ်အနေနဲ့ကျွန်တော်တို့တွေ့ပါတယ်။ဒီနေ့မှာတော့ကျွန်တော်တို့အဲ့ဒီ sector နှစ်ခုနဲ့အဓိကဆွေးနွေးပါတယ
်။ဟုတ်ကဲ့အခုသွားကြတဲ့ဒီအဖွဲ့ဝင်မှာ40ကျော်လောက်ပါတယ်ဆိုတော့ UMFCCI အမှုဆောင်အပြင်ပေါ်စီးပွားရေးလုပ်ငန်းရှင်တွေကိုရွေးချယ်တဲ့နေရာမှာဘယ်ပုံစံမျိုးနဲ့ရွေးချယ်ခဲ့ကြပါလဲခင်ဗျ။
အဓိကတော့ကျွန်တော်တို့ဒီ sector light ကိုစားပြုတဲ့လုပ်ငန်းရှင်တွေကိုကျွန်တော်တို့ကရွေးချယ်တာပါ။ဒီအခုအဖွဲ့ထဲမှာကျွန်တော် IT sector ကလုပ်ငန်းရှင်တွေလည်းပါတယ်လို့ energy and electrical power ဒီဘက်ကလုပ်ငန်းရှင်တွေလည်းပါပါတယ်။နောက်တစ်ခုကကျွန်တော်တို့ banking and finance insurance ပေါ့เนาะဒါလည်းပါတယ်လို့နောက်တစ်ခုကကျွန်တော် industry manufacturing ဘိုင်းကဒီလုပ်ငန်းရှင်တွေလည်းပါပါတယ်နောက်တစ်ခုကတော့သမှုဆောင်တွေပေါ်ဆောင်တဲ့လုပ်ငန်းရှင်တွေလည်းပါပါတယ
်ဟုတ်ကဲ့အခုကဒီ sector အသီးသီးကလုပ်ငန်းရှင်တော်များပါတယ်ဆိုတော့အခုဂျပန်နိုင်ငံနဲ့ပူးပေါင်းပြီးတော့စီးပွားရေးလှုပ်ရှားမဲ့အထက်မှာဘယ်ဟာဘယ်လိုလုပ်ငန်းမျိုးတွေကိုဦးစားပေးလုပ်ဖို့စဉ်းစားထားမျိုးရှိပါလဲ
ဟိုအဓိကကတော့ဟိုကျွန်တော်တို့နိုင်ငံမှာအထူးလိုအပ်နေတဲ့ဒီစစ်စစ်ဒါအားပေါ့နော်ဆွိုင်းအင်းနဲ့ကျွန်တော်တို့ဒီ energy sector ပေါ့စစ်စစ်ဆွိုင်းအင်းဒီဘိုင်းနေနောက် infrastructure ဖွံ့ဖြိုးမှုအပိုင်းနေနောက်တစ်ခါကျွန်တော်တို့ဒီအလုပ်ကိုင်းနေဖန်တီးပေးနိုင်တဲ့စက်မှုကဏ္ဍဖွံ့ဖြိုးဖို့အတွက်စက်မှုလုပ်ငန်းတွေနောက်ဒီစက်မှုဇုံတွေဖွံ့ဖြိုးဖို့အတွက်အဲအသရှိတဲ့ဒီလိုလုပ်ငန်းတွေလည်းပါသလိုဒီ IT banking ဒါတွေလည်းပါပါတယ်ဟုတ်ကဲ့
အခုကပြောမယ်ဆိုရင်တော့မြန်မာနိုင်ငံဒီစီးပွားရေးတီးမ်ကတော်တော်ခက်ကြီးကြီးဂျပန်နိုင်ငံကိုသွားကြရဲဆိုတော့ဒီခီးစင်ကနေရောရလက်ကောင်းနေဘယ်လောက်ထိမျောလင့်ထားလဲဦးဟောင်းသိန်းတို့
ဒီကျွန်တော်တို့ဒီပြည်တော်စုဝင်ကြီးဦးကျော်ဝင်းရလည်းကျွန်တော်တို့ဒီဂျပန်လုပ်ငန်းရှင်နေနဲ့တွေ့ဆုံတဲ့အခါမှာဒီနံပါတ်1ဂျပန်လုပ်ငန်းရှင်နေနေနဲ့ဇမားဒီကိုလာဖို့ဖိတ်ခေါ်ပါတယ်နံပါတ်2ကတော့လာရောက်ပြီးတော့ရင်းနှီးမြှုပ်နှံဖို့ဖိတ်ခေါ်ပါတယ်အဲ့တော့အဲ့လိုလာရောက်ရင်းနှီးမြှုပ်နှံတဲ့အခါမှာလေဒီမြန်မာလုပ်ငန်းရှင်တွေနဲ့ပူးပေါင်းပြီးတော့ဒီစီးပွားရေးလုပ်ငန်းတွေကိုလွတ်လပ်စွာဆောင်ရွက်နိုင်တယ်နိုင်ငံတော်အတွက်ပေးစရာရှိတဲ့အခွန်အခတွေပေးပြီးရင်သူတို့ရဲ့ဒီအကျိုးမြတ်တွေကိုလည်းဒါပြန်လဲထုတ်ယူခွင့်ရမယ်ဆိုတဲ့ကတိမျိုးလည်းပေးထားတဲ့အတွက်ကြောင့်ကျွန်တော်တို့ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်တွေကလည်းတော်တော်လေးကိုစီးပွားရေးကဏ္ဍမှာဒီဂျပန်လုပ်ငန်းရှင်တွေနဲ့ပူးပေါင်းပြီးတော့လောက်ကင်မှုအတွက်ကိုအများကြီးစိတ်အားထက်သန်နေတဲ့အတွက်ကြောင့်ကျွန်တော်တို့မျှော်လင့်တာကတော့ဒီခရီးစဉ်ပြီးတဲ့နောက်မှာတော့တိုးတက်ဖြစ်ပေါ်ပြောင်းလဲမှုတွေအများကြီးဖြစ်ထွန်းလာမယ်လို့
ဒါကပူးပေါင်းစွမ်းမှုအစိတ်ပိုင်းပေါ့ဗောတဖက်မှာဒီဂျပန်နိုင်ငံလိုရင်းနှီးမြှုပ်နှံမှုတွေဆောက်လုပ်ရေးဘက်မှာဖြစ်ဖြစ်တခြား sector မှာဖြစ်ဖြစ်ဝင်လာတဲ့အခါမှာကောပြည်ရင်းလုပ်ငန်းရှင်တွေနဲ့ရှင်ပြားမဲ့အနေအထားမျိုးမှာတစုံတရာပြည်ရင်းလုပ်ငန်းရှင်တွေဘက်ကစိုးရိမ်မှုရောရှိပါလား
အဲအခုကျွန်တော်တို့သွားတဲ့လမ်းကြောင်းကရှင်ပြိုင်တာတဲ့ပူးပေါင်းဆောင်ရွက်မှုဘက်ကိုကျွန်တော်တို့ကပို့ပြီးတော့ဟိုဦးတည်ထားပါတယ
်ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ဒီခီးစဉ်အစမှာပဲဒေါ်ဆန်းစုကြည်နဲ့ဒီစီးပွားရေးကုစရယ်အဖွဲ့ဝင်တွေတော်များဆုံးတဲ့ဒေါ်ဆန်းစုကြည်ကထူးခြားကြောင်းမြန်မာစီးပွားရေးကုစရယ်ကိုမှားတာဘာများရှိပါလဲ
ဟုတ်ကဲ့ဟိုအဓိကကတော့ကျွန်တော်တို့ကိုဖြစ်စနစ်နဲ့ ကျော်ညီစွာကျွန်တော်တို့လုပ်ငန်းရှင်တွေစံသစ်တီထွင်ပြီးတော့စူးစမ်းလုပ်ကိုင်မှုအတွက်ကိုကျွန်တော်တို့အဓိကမှာပါတယ်။ဟောဈေးကွက်သစ်တွေရှာဖွေဖို့ innovation ကိုဆောင်ပေးပြီးတော့ကျွန်တော်တို့သွားဖို့ပေါ့နော်။ဒီ product တွေကအစကျွန်တော်တို့ဟလာ beauty product တို့ဟာမျိုး health natural ဟောပေါ့ဒီသဘာဝပစ္စည်းအခြေခံတဲ့ product မျိုးအဲလိုအစရှိတဲ့ဒီဈေးကွက်နဲ့ product တွေကိုတီထွင်ပြီးတော့ဖြစ်စနစ်နဲ့ပျော်ညီအောင်စံသစ်တီထွင်ပြီးတော့လုပ်ငန်းတွေကိုတိုးတက်အောင်လုပ်ကိုင်ကြဖို့တော့မှာပါတယ်။အဲဈာထဲမှာကျွန်တော်တို့ကဟိုပါရှိပါသေးတယ်ကျွန်တော်တို့ business forum ကြီးရှိပါသေးတယ်ကျွန်တော်တို့ဒီခီးစဉ်ရဲ့အဓိက main ကတော့ကျွန်တော်တို့မြန်မာ business forum ကိုဒီ၈ရက်နေ့နေ့လယ်မှာလုပ်ဖို့ရှိပါတယ်အဲ့ဒီမှာဂျပန်နိုင်ငံကစီးပွားရေးလုပ်ငန်းရှင်100ကျော်လောက်တက်ရောက်ပြီးတော့ကျွန်တော်တို့မြန်မာပြည်ကပါလာတဲ့ business delegation 20ကျော် 50 လောက်နဲ့ပြည်စုံပြည့်နေဖို့ရှိပါတယ်အဓိက main ကအဲ့ဒီမှာဖြစ်ပါတယ
်ကဲဦးအောင်သိရင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကိုတာညုံဦးဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်မြမဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ပြပေးပါတော့မယ်မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍအတွက်အသုံးစရိတ်တိုးမြှင့်သုံးစွဲနေပြီးကျန်းမာရေးဆောက်ရှောက်မှုပိုပြီးတိုးတက်ကောင်းမွန်လာအောင်စပြီးလုပ်နေပြီဖြစ်ပေမဲ့လည်းရေရှည်ခိုင်မာတဲ့ကျန်းမာရေးဆောက်ရှောက်မှုပုံစံတစ်ခုရလာဖို့ကတော့အချိန်အတော်ကြာလုပ်ရအောင်မယ်လို့လွှတ်တော်နှစ်ရက်ရဲ့ကျန်းမာရေးကော်မတီဥက္ကဋ္ဌတွေကပြောပါတယ်မြန်မာနိုင်ငံနဲ့ကိုက်ညီတဲ့ကျန်းမာရေးဆောက်ရှောက်မှုပုံစံတစ်ခုဖော်ထုတ်ဖို့စမ်းစစ်လေ့လာနေသလိုပြည်သူကျန်းမာရေးအတွက်ကိုလည်းပုံစံသစ်နဲ့လုပ်နေပါပြီလို့ဆိုပါတယ်အမျိုးသားလွှတ်တော်ကျန်းမာရေးဆိုင်ရာကော်မတီဥက္ကဋ္ဌပါမောက္ခဒေါက်တာတန်ဝင်းပြည်သူလွှတ်တော်ကျန်းမာရေးဆိုင်ရာကော်မတီဥက္ကဋ္ဌပါမောက္ခဒေါက်တာဆန်းရွှေဝင်းတို့ကို VOA ဌာနမှဦးတန်းလွင်ထွန်းက VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုမြန်မာနိုင်ငံရဲ့ကျန်းမာရေးစီမံစောင့်ရှောက်မှုလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့အတွက် Washington DC မြို့တော် VOA American အသံ TV Studio ထဲမှာရောက်ရှိနေတဲ့သူတွေကတော့အခုကျွန်တော်ရဲ့ဘေးဘက်မှာရှိနေတဲ့သူကမြန်မာနိုင်ငံအမျိုးသားလွှတ်တော်ရဲ့ကျန်းမာရေးဆိုင်ရာကော်မတီဥက္ကဋ္ဌဗမောက္ခဒေါက်တာဦးတန်းဝင်းပါဟုတ
်ကဲ့
နောက်ဒီဘက်အစွန်ကဆရာကတော့ပြည်သူလွှတ်တော်ရဲ့အမျိုးသားဒီကျမရေးဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌဒေါက်တာဆန်ရွှေဝင်းပါခင်ဗျာအခုလိုလာရောက်တဲ့အတွက်ဟိုကျွေးဆုံမင်းမြန်ွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်အဲ့တော့အဓိကအဖြစ်တော့ကျွန်တော်တို့စကြင်တာကဒီမြန်မာနိုင်ငံရဲ့ကျမရေးစီမံစောင့်ရှောက်မှုလုပ်ငန်းတွေနဲ့ပတ်သက်လို့ပေါ့နော်အခုအစိုးရအသစ်နဲ့လွှတ်တော်တက်လာပြီးရဲ့ဟိုနောက်ပိုင်းမှာပေါ့နော်အခုဒီ6လအတွင်းမှာဟိုထူးခြားတဲ့တိုးတက်မှုလေးတွေရှိခဲ့ရင်ဒါလေးတွေကိုအရင်ဆုံးကျွန်တော်ပြောပြပါလားခင်ဗျာဆရာကပဲစရင်ကောင်းမယ်ထင်ပါတယ်ဟုတ်ကဲ့
အစိုးရတဲ့တက်လာတဲ့အချိန်မှာတော့အခုကဝန်ကြီးကျမကြီးဝန်ကြီးဒေါက်တာဦးရင်ထွေးဦးဆောင်ပြီးတော့ကျမကြီးဝန်ကြီးဌာနလှုပ်ရှားနေပေါ့ထူးခြားမှုအနေနဲ့တော့တကယ်တမ်းပြောရရင်တော့တိတ်ထူးထူးခြားခြားကြီးတော့အကြောင်းလဲပါမှမရှိသေးပါဘူးခင
်ဗျဟုတ်ကဲ့အဲ့တော့ဟိုဒီလိုလွှတ်တော်200စလုံးနဲ့ပတ်သက်နေရဲဆိုတော့ကျွန်တော်အဓိကမေးချင်တာအထူးသဖြင့်ဒီ budget ရေးရာတွေကိစ္စနဲ့ပတ်သက်ပေါ့အဲ့အဲ့ဒါတွေနဲ့ပတ်သက်လို့ရှိရင်ဘာတွေများထူးခြားမှုရှိလဲ
budget ရေးရာတော့အခုဒုတိယ6လပတ်အတွက် budget ကိုတော့ပြန်လဲစီစစ်တာအခုပြီးခဲ့တဲ့ဒီအခုလက်ရှိသုံးနေ1956 budget ကပြီးခဲ့တဲ့အစိုးရကဆွဲသွားတာ哦ဒါပေမဲ့ဒီ6လ budget review ကိုတော့ကျွန်တော်တို့ဒီလွှတ်တော်အသေးသေးကနေပြီးတော့ကော်မတီတွေကနေပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတွေရဲ့ budget တွေကိုစီစစ်ရပါတယ်စီစစ်ဖို့အဖွဲ့အစည်းတွေဖွဲ့ပါတယ်အဲ့ဒီမှာတော့ကျွန်တော်တို့ကျန်းမာရေးနဲ့ပညာရေး budget အနေနဲ့တော့ကျွန်တော်တို့ကဘာမှဖြတ်တောက်တာမျိုးမလုပ်ဘဲနဲ့ဒါကျွန်တော်တို့အခုအစိုးရသေးရဲ့မူဥဆောင်ပါတီရဲ့မူအနေနဲ့ကျွန်တော်မဖြတ်မတောက်ခင်းနဲ့ဟောကျွန်တော်တို့ခွင့်ပြုလိုက်ပါတယ်ကျန်တဲ့ဝန်ကြီးဌာနတွေမှာတော့ဖြတ်တာတွေပြင်တာတွေရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီ budget ကိစ္စတွေကိုပြောရဲဆိုတဲ့နေရာမှာအခုမြန်မာနိုင်ငံမှာကကျန်းမာရေးအသုံးစရိတ်နဲ့ပတ်သက်လို့ပေါ့နော်ဒါကအသုံးစရိတ်ကဟိုတခြားဘေးပတ်ဝန်းကျင်နိုင်ငံတွေနဲ့ရှင်လိုက်ရင်ရောတကဘာလုံးနဲ့ရှင်လိုက်ရင်ပါပေါ့နော်တော်တော်လေးကိုအသုံးစရိတ်ကနည်းနေသေးတယ်ဆိုတော့ဆရာတို့ရဲ့ဒီအခုလွှတ်တော်တက်တန်းမှာအဲဒါဟိုပို့ပြီးတော့တိုးတက်မှုတွေရှိလာအောင်အဲဘယ်လိုရည်ရွယ်ချက်ထားပြီးလှုပ်ဆောင်မှုဟိုပြန်ပြီးတော့ညှိနှိုင်းမှုဟိုစီစဉ်နေတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာလက်ရှိကတော့ကျွန်တော်တို့က GDP ရဲ့ 1% အောက်နည်းနည်းလေးနဲ့ကျွန်တော်ပေးနေပါတယ် government expenditure ရဲ့ 4% လောက်တော့ကျွန်တော်တို့ပေးနေတယ်ဒါမဲ့လို့ကမ္ဘာကျန်းမာရေးဖွဲ့ရဲ့ရည်မှန်းချက်ကတော့ at least GDP ရဲ့ 5% လောက်ဒီတက်ဖို့လို့တက်ခါကြတော့ဒီလက်ရှိ budget ကတော့ပြီးခဲ့တဲ့အစိုးရချခဲ့တဲ့ budget ဖြစ်ပါတယ်အခုလာမယ့် budget အစ်စ်ကိုကြာရင်တော့ကျွန်တော်တို့ကဒါတွေကိုတိုးတက်ပြီးတော့ရရှိအောင်ကျွန်တော်တို့အများကြီးဆွေးနွေးတိုင်ပင်နေပါတယ်ခင
်ဗျအဲ့တော့ကျွန်တော်တို့ကဒီတာမန်လူတွေနားလည်နိုင်အောင်ပေါ့နော်အကြံပေးအားဖြင့်ပေါ့နော်မြန်မာနိုင်ငံမှာဟိုအစိုးရအနေနဲ့ လူတူးချင်းစီအတွက်ကျန်းမာရေးကိုကြံ့ဝေတစ်နှစ်ကိုဘယ်လောက်လောက်နှုန်းနဲ့သုံးနေတယ်လဲခင်ဗျာ
အခုကဒေါ်လာနဲ့တွဲမဲ့ဆိုရင်12ဒေါ်လာနဲ့15ကျားတော့ရှိတဲ့ခါကျတော့ကျွန်တော်1000ခွဲလောက်ထိသုံးနေတဲ့ဘောပဲရှိပါတယ် per head ပေါ့ခင်ဗျာတူးချင်းကိစ္စဟုတ
်ကဲ့အဲ့ဒါကဒီအိန္ဒိချင်းနိုင်ငံတွေအထူးသဖြင့်ထိုင်းနိုင်ငံပေါ့ကျွန်တော်တို့အနည်းဆုံးဆိုရင်ရှင်းလိုက်ရဘလို့ရှိမလဲခင်ဗျာ
တော်တော်ကွာပါတယ်ခင်ဗျာသူတို့က300ကျော်လောက်ထိသုံးပါတယ်
အဲ့ဒါဒေါ်လာ
300ဒေါ်လာ300ကျော်လောက်ရှိတုံ
းအိန္ဒိချင်းထိုင်းနိုင်ငံမှာကဒေါ်လာ300လောက်တုံးတယ်ကျွန်တော်တို့ကအခုလက်ရှိကဒေါ်လာ75လောက်ရှိတယ
်
ဒါပေမဲ့ကျွန်တော်တို့အခုဟိုပြောကြရမယ်ဆိုရင်ပေါ့နော်ဒီ budget ကဟို400ခိုင်နှုန်းကနေပြီးတော့အခုဟိုဟိုရည်မှန်းချက်အရ100ခိုင်နှုန်းထိတက်တယ်ပဲထားပါအောင်နော
်ဟုတ်ကဲ့
မြန်မာနိုင်ငံကအထူးသဖြင့်ဒီ GDP ဟိုပြည်တွင်းဝင်ငွေ
ဟုတ်ကဲ့
under ကိုနည်းတဲ့နိုင်ငံဆိုတော့ရခိုင်နှုန်းဘလောက်တက်တဲ့အိန္ဒိယနိုင်ငံဖြစ်တဲ့ဒီဒေါ်လာ300ကိုမှီဖို့ဆိုတာကမဖြစ်နိုင်တဲ့လောက်ပဲဟုတ်ကဲ့
ချက်ချင်းကတော့မဖြစ်နိုင်သေးပါဘူးခင်ဗျချက်ချင်းအချိန်တစ်ခုယူအောင်ပါဟု
တ်ကဲ့အဲ့တော့ဒါက budget ပိုင်းပေါ့နော
်ဟုတ်ကဲ့
ဒါပေမဲ့ဒီကျန်းမာရေးစီမံစောင့်ရှောက်မှုလုပ်ငန်းမှာအခုကျွန်တော်တို့နားလေတဲ့လောက်ပေါ့နော်1988အတိုင်းငင်တော့ဆိုလို့ရှိရင်ဆရာတို့လည်းသိပါတယ်ဒါဟိုနိုင်ငံတော်ကနေပြီးတော့ socialist စနစ်နဲ့နိုင်ငံတော်ကနေပြီးတော့ဟိုပံ့ပိုးပေးတဲ့ကျမကြီးဆောက်ရှောက်မှုအဲ့ဒီနောက်ပိုင်းမှာဈေးမျှပေးဆိုပြီးတော့ဈေးကွက်စီးပွားရေးနဲ့အညီဖြစ်လာတယ်အခုကျွန်တော်တို့ဒီဒီမိုကရေစီအစိုးရလက်ထက်မှာလက်ရှိကျင့်သုံးနေတဲ့စနစ်ကိုဘယ်လိုနာမည်ပေးရမလဲခင်ဗျာဒါဈေးမျှပေးရလားဘယ်လိုနာမည်လို့ပြောမလဲကျွန်တော်တို့
လက်ရှိဒီပြီးခဲ့တဲ့အစိုးရလက်ထက်မှာတော့ကျွန်တော်တို့ဈေးမျှပေးစနစ်ကိုမလုပ်ဘူးဆိုပြီးတော့ပြောထားပါတယ
်ဟုတ်ကဲ
့မလုပ်ဘဲနဲ့ကျွန်တော်တို့ FOC ပေါ့လေ Free Medical Care Free of Charge ဆိုပြီးတော့ဆေးရုံတွေအားလုံးမှာဈေးဝပစ္စည်းအားလုံးကိုကျွန်တော်တို့ပေးနေပါတယ်ခင်ဗျာဒါမဲ့ဒါကလည်းပဲလောလောဆယ်မှာအဆင်ပြေနေရဆိုရေရှည်မှာတော့ကျွန်တော်တို့တည်တံ့မှု sustainable issue ကတော့ကျွန်တော်တို့အများကြီးရှိတယ်ဒါလေးလည်းကျွန်တော်ပြန်ပြီးတော့လေ့လာသုံးသပ်နေပါတယ်
။ဟုတ်ကဲ့အဲ့ဒါစိတ်ဝင်စားစရာပါ
။ဟုတ်ကဲ့
ဟိုဈေးအမြဲစနစ်ကနေပြီးတော့ဒီလုံးဝအခမဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ဆိုတာကအရင် socialist စနစ်ကပုံစံမျိုးပြန်သွားခဲ့တာဒါသမ္မတဦးသိန်းစိန်လက်ထက်
ဟုတ်ကဲ့ပါ budget တွေတော့အများကြီးတိုးပစ်လိုက်တာအဲ့ဒီတော့အရင်တော့ဆို 1% လောက်ပဲရှိပါတယ်ကျွန်တော်တို့အစိုးရသုံးချက်က100ခန်းလုံးလို့ရှိတာနဲ့400ခန်းလုံးတော့ဒီတိုးပေးလိုက်တယ်။တိုးပေးတဲ့အများစုကတော့ကျွန်တော်တို့ဒီ FOC လူနာစုရဲ့စေဝါရရှိရေကိုအဓိကထားပြီးဆောင်ရွက်ခဲ့တာဖြစ်ပါတယ်။လောလောဆယ်တော့ဒီတိုင်းလေးပဲဆက်ဆောင်ရွက်နေပါတယ်။အ
ဲ့တော့ဆရာကအထူးသဖြင့်ဒီကုသရေးပညာရေးဘက်မှာလည်းတော်တော်လေးဟိုဆောင်ရွက်လာတယ်ဆိုတော့အဲ့ဒီစနစ်ကလက်ရှိအဖြစ်ပြည်လည်လို့ပြောလို့ရမှာကျွန်တော်တို့အနေနဲ့ကတော့များသောအားဖြင့်တော့ဒရင်းနေမှာကြားနေရတာပေါ့နော်။ဟိုလူဟိုစေယုံနေမှာစေဝါးတွေအခမဲ့ပေးတယ်စောင့်ရှောက်မှုပေးတယ်ဆိုရင်လည်းအခြေခံစေးပစ္စည်းအားစလုံလောက်တဲ့အနေအထားမျိုးမှာမရှိဘူးနောက်ပြီးတော့ဟိုစမ်းသပ်မှုတွေပေါ့နော်နည်းနည်းဈေးစကားများမဲ့စမ်းသပ်မှုတွေဆိုရင်လည်းလုံမပေးနိုင်တဲ့အနေအထားတွေရှိနေတယ်ဆိုတော့ဒီစနစ်ကဒီပုံတိုင်းပဲဆက်သွားမှာလားခင်ဗျာ
အဒီပုံတိုင်းသွားဖို့တော့ရေရှည်မှာကျတော့ခုန sustainability ပေါ့ထိမ့်သိမ့်နိုင်မှုကမလွယ်ကူပါဘူးပြည်သူတွေဘက်ကတော့ဒီစေဝါးတွေအခမဲ့အထူးသဖြင့်ဒီပြည်ပလူနာဌာနမှာပေါ့နောက်တစ်ခါခွဲတဲ့စိတ်တွေစိတ်ုံတက်တယ်ဆိုရင်လည်းပဲတော်တော်များများရရှိတဲ့အတွက်ပြည်သူတွေဘက်ကတော့ဝန်သားကြအဆင်ပြေတာပေါ့ဒါပေမဲ့လက်တွေ့မှာကြတော့ဒါကိုရေရှည်ထိန်းထားဖို့ဒီဗန္ဒာရေးချင်းတွေကမဖြစ်နိုင်ပါဘူးနောက်တစ်ချက်ကကြတော့လေဟိုခုလောလောဆယ်မှာကဒါနဲ့တူတူတစ်ဖက်ကပြည်သူတွေကိုကျွန်တော်တို့စေတွေစေဘွားတွေပေးလိုက်တယ်စေုံတွေမှာအားကိုးလာတာဝန်သားဆရာဖြစ်ပြီးမယ်စေုံတွေမှာတော်တော်ကြီးကိုအဲ့တော့ဝန်ဖြစ်စည်းသွားပါတယ်ဝန်ဖြစ်စည်းလာတဲ့အတွက်ကြောင့်တစ်ဖက်မှာကျွန်တော်တို့ကတိုးလာတဲ့လူနာတွေနဲ့ညှတတဲ့ကျမကြီးဝန်ထမ်းတွေပေါ့ဆရာဝန်တွေသူနာပြုတွေကအသင့်မရှိသေးတဲ့အတွက်အဲ့ဒီထက်အမှလည်းပို့ပြီးတော့တစ်ဖက်နဲ့တစ်ဖက်အမြင်ဆောင်တာလေးတွေတင်းမာမှုလေးတွေဖြစ်လာပါတယ်နောက်တစ်ချက်ကကြတော့လေဒီပြည်သူတွေကမျှော်လင့်ချက်ကအများများတာဟုတ်အဲ့တော့ဆရာခုနမေးသလိုမျိုးပဲစေုံရောက်လာပြီဆိုရင်ကိုဘာမှဝယ်စရာမလိုတော့ဘူးလို့ထင်နေကြတယ်တမန်ရိုက်ရိုက်ဘာစမ်းသပ်မှုပဲလို့လို့ဘာမှပေးစရာမလိုတော့ဘူးလို့ထင်နေကြတယ်တကယ်တမ်းကဟို budget ခွင့်ပြုသလောက်ပဲစေုံတရုံကြီးရဲ့သူတို့ရှိတဲ့အင်အားနဲ့လောက်ရတာဖြစ်တဲ့အတွက်အကုန်လုံးကိုတော့လွှမ်းခြုံပြီးပေးနိုင်တာမဟုတ်သေးဘူးအဲ့ဒီအချိန်မှလည်းပဲပြည်သူတွေကနေပြီးတော့မှကျွန်တော်တို့ကျမကြီးဝန်ထမ်းဆရာဝန်ဆရာမတွေအပေါ်မှာအမြင်ဆောင်တာလေးတွေဒါကိုဘာကြောင့်မပေးနိုင်တော့ဘာကြောင့်သူကြတော့မရတာတော့ဆိုတာမျိုးလေးတွေလည်းဖြစ်လာတဲ့အတွက်ဒါရည်ရှိတော့နိုင်ငံတကာမှလည်းဘယ်နိုင်ငံမှမှအစအဆုံးဟိုဆရာပြောသလိုကျွန်တော်တို့ socialist ခေတ်တုန်းကပေးခဲ့တယ်ဆိုတော့ကလည်းပေးတယ်သာပြောတာပါအကုန်လုံးပေးနိုင်တာမှမဟုတ်တာပဲ
အ
ဲ့တော့နိုင်ငံတကာမှလည်းမပေးနိုင်ပါဘူးမပေးနိုင်တဲ့အတွက်တကယ်တမ်းဆိုတော့ဒီဗန္ဒာရေးကျမကြီးအသုံးစိတ်ဗန္ဒာရေးအတွက်ကိုတခြားနည်းနဲ့ပေါ့
ဟို
ဖြည့်ဆည်းဖို့တော့လိုတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာဟိုအထူးဖြင့်ဟိုမဘရီနိုင်ငံဗြိတိန်နိုင်ငံမှာဆိုလို့ရှိရင် NHS ဆိုတဲ့ system နဲ့ဒီနိုင်ငံတော်ကဟိုပေးရတာအပြင်ကိုလူလူကဟိုလာကတွေကနေပြီးတော့ထဲ့ဝင်ပေးရတဲ့ဟိုဟိုဟာလေးတွေကောက်ခံလေးတွေနဲ့ပြန်ပြီးတော့လူမှုဖွံ့ဖြိုးရေးကိုဟိုစ ကြောက်ကြံပြီးတာရှိပါတယ်ဟိုအလားတူပဲဟိုအင်းကြီးချင်းနိုင်ငံတွေမှာဆိုလို့ရှင်လေသူပြင်ထိုင်းနိုင်ငံမှာဆိုလို့ရှင်ဒီ safety net လို့ခေါ်တဲ့ဒီလူမှုဖူလုံရေးအဓိကကြတဲ့ကျန်းမာရေးကိစ္စမှာဟိုအာမခံကြီးကြိုတင်ထဲဝင်ပြီးတော့ဟိုတန်ဖိုးမှုတွေလုပ်နေတာတွေ့ရပါတယ်အဲ့လိုစနစ်မျိုးကကျွန်တော်ကြားမိလက်တလောက်ကတော့2009ခုနှစ်လောက်တုန်းကနေတူတယ်မြန်မာနိုင်ငံမှာကျန်းမာရေးအာမခံစနစ်ထားဖို့ဆိုပြီးတော့
စားခဲ့ပါတယ်ဟို
ပြောခဲ့တာရှိတယ်အဲ့ဒါကရောအခုဘယ်လိုအခြေအနေရောက်နေပြီလဲခင်ဗျာ
တိတ်ပြီးတော့ကျွန်တော်ဟို functional ဖြစ်တယ်ပေါ့နော်တေချာအလုံးဖြစ်နေတဲ့အဆင့်မရောက်ပါဘူးကျွန်တော်တို့တောင်တေချာမသိပါဘူးအဲ့တော့မြန်မာနိုင်ငံမှာကျတော့ဒီဘန္ဒာရေးကလူမှုဖူလုံရေးကတော့ဒါကျွန်တော်တို့ခလေးကလေးရှိတာပေါ့ဒါပေမဲ့တကယ်တမ်းလူမှုဖူလုံရေးကသူလွှမ်းခြုံနိုင်တာကလည်းဒီဝန်ထမ်းတွေဒီ formal sector ခေါ်တာပေါ့အဲ့တော့ဒီ
အစ
ိုးရဝန်ထမ်းနဲ့ကုမ္ပဏီဝန်ထမ်းတွေလောက်ဆိုတာဒါတကယ်တက်ကနေနှစ်ရာခိုင်နှုန်းလောက်ပဲရှိပါတယ်အဲ့တော့ကျွန်တော်တို့စီမှာဝန်ထမ်းဆိုတာလည်းဒီ informal sector ပို့ပြီးတော့များတာ哦ဆိုတော့သူတို့တွေလည်းလွှမ်းခြုံမှုမရှိပါဘူးဟိုအင်္ဂလိပ်စနစ်ကတော့ NHS ကတော့တကယ်တမ်းသူတို့ကဒီဝင်ငွေကုန်တွေနေကိုအကုန်လုံးလွှမ်းခြုံပြီးတော့လုပ်ပေးတာပေါ့ခင်ဗျအခုကျွန်တော်တို့ဒီမှာအဲကမ္ဘာပေါ်မှာလာပြီးတော့ကျွန်တော်သင်တန်းဆွေးနွေးပေါ့လေတက်ရောက်နေရှေ့ရတာကာလမှာလည်းဒါတွေပဲဆွေးနွေးကြတာနိုင်ငံတကာမှာဒီလွှမ်းခြုံနိုင်မှုတို့ကတခြားစနစ်တွေအများကြီးလိုပါသေးတယ်အဲ့တော့နိုင်ငံတကာပုံစံမှာလည်းသူတို့လည်းအခက်အခဲတွေရှိတယ်ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာကျတော့တောက်လျှောက်လုံးကအစိုးရဘတ်ဂျက်ကပဲတုံးတယ်ဒီလူမှုဖူလုံရေးဆိုတာနည်းနည်းလေးပဲလွှမ်းခြုံမှုရှိတဲ့အတွက်ကြံတဲ့ဟာကိုဘယ်ကနေပြီးတော့ဒီကျန်းမာရေးအသုံးစိတ်ဟိုလုံမလဲရိုးရိုးလဲရိုးရိုးအစိုးရဘတ်ဂျက်တိုးပေးရုံနဲ့လဲလွှမ်းခြုံနိုင်မှာလဲမဟုတ်ပါဘူးအဲ့ဒီတွင်မှာဘယ်လိုလုပ်မလဲဆိုတာကိုတော့ဒါဆက်လက်ပြီးတော့ဆွေးနွေးစဉ်းစားကြရမှာပါ
ဟုတ်ကဲ့ခင်ဗျအဲ့တော့ဆရာတို့အနေနဲ့ဒီအခုလောလောဆယ်လွှတ်တော်မှာကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်နဲ့ဟောပဲမျိုးသားလွတ်တော်မှာရောပြည်သူလွတ်တော်မှာရောဟိုလွှမ်းမိုးနေတဲ့လွတ်တော်ပေါ့နော်အဲ့တော့မူဝါဒပိုင်းဆိုင်ရာမှာတော့ဟိုအငင်းခုံတွေဖြစ်လာမယ်လို့တော့ကျွန်တော်တို့အနေနဲ့ယူဆဆရာမရှိဘူးဒါပေမဲ့လည်းလာပြီးခဲ့တဲ့6လတာကာလအတွင်းမှာဆရာတို့ရဲ့ဒီကျမ်းမာရေးကော်မတီတွေဒါမှမဟုတ်လို့ရှင်လဲဒီကျမ်းမာရေးဘက်ကိုစိတ်ပါဝင်စားရှိတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ကျမ်းမာရေးစီမံစောင့်ရှောက်မှုမူဝါဒပိုင်းဆိုင်ရာမှာအပြောင်းလဲတွေတစုံတရာလုပ်ဖို့ဟိုရေးဆွဲလာတာတွေတင်ပြလာတာရှိပြီလား
ကျွန်တော်ဆွေးနွေးပွဲတွေတော့လုပ်ဖြစ်ပါတယ်ခင်ဗျာဆွေးနွေးပွဲကတော့ကျွန်တော်၄ချိန်၅ချိန်လောက်အထိလုပ်ပါတယ်ကျွန်တော်တို့နှစ်ယောက်ပဲဦးဆောင်ပြီးတော့ကျွန်တော်လွတ်တော်ကိုယ်စားလှယ်များတွေကကျွန်တော်တို့ရဲ့ကျန်းမာရေးကော်မတီဝင်တွေရဲ့
ဟုတ်ကဲ့
သူတို့ကကျန်းမာရေးကဏ္ဍဆရာဝန်တွေသွားဘက်ဆိုင်ရာဆရာဝန်တွေတိကုဆရာဝန်တွေပေါ့လေဒါတွေကတော့ကျွန်တော်ဆွေးနွေးပွဲ၄ခါလောက်ကျွန်တော်လုပ်ပြီးပါပြီ
ဟုတ်ကဲ့
တိုးတော်လည်းဓာတ်ရီကိုပြောင်းလို့ကတော့ကျွန်တော်တို့အနေနဲ့ဓာတ်ရိုက်ပြောင်းလို့တော့မရဘူးကျွန်တော်တို့ကအကြံပြုရမှာပေါ့ဆိုရဖွဲ့ကနေပြီးတော့မူဝါဒပြောင်းဖို့ဓာတ်ရီလည်းလုပ်နေပါတယ်အဲ့တော့ကျန်းမာရေးဝန်ကြီးဌာနကလည်းအခုလောလောဆယ်မှာတော့ဆရာဦးမြင့်ထွေးကတော့ကျွန်တော်ပြည်သူ့ကျန်းမာရေးပါရဂူအနေနဲ့ကျွန်တော်ဥဆောင်လာတာပေါ့လေဒါလည်းထူးခြားမှုတစ်ခုပါပဲခင်ဗျအရင်ခါတိုင်းကတော့ကျွန်တော်တို့ကတပ်မတော်အရာရှိတွေရဲ့တော့အထူးကုဆရာဝန်ကြီးတွေဥဆောင်လာတဲ့နှစ်ပေါင်းများပါပြီပြည်သူ့ကျန်းမာရေးကခုမှဥဆောင်လာတာဖြစ်တဲ့အတွက်ဆရာအနေနဲ့လောက်ကန်ကြာချီတာလေးအများကြီးပဲလုပ်နေပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ပြည်သူ့ကျန်းမာရေးစီမံကိန်းခေါ်ပါတယ
်ဟုတ်ကဲ့
National Health Plan ပေါ့လေအဲ့ဒါကိုတော့အခုပုံစံသစ်နဲ့ကျွန်တော်တို့လောလောဆယ်လုပ်နေပါတယ်ခင်ဗျအရင်တော့နိုင်ငံတကာထောက်ပံ့ကြေးပေါ်မှာမူတည်ရတာဖြစ်တဲ့အတွက်နိုင်ငံတကာရဲ့ပုံစံအတိုင်းပဲကျွန်တော်တို့လုပ်ရပါတယ်အခုကတော့ကျွန်တော်ကိုပြည်တွင်းပတ်စံနေလဲအများကြီးရမယ်လို့ကျွန်တော်သိနေတဲ့အတွက်ပြည်တွင်းရလိုအပ်ချက်တွေကိုကျွန်တော်တို့ကအခုဆွေးနွေးနေစေဖြစ်ပါတယ
်
ဒီမှာလေး area ကြီး၄ခုပေါ့လေ
ဟုတ်ကဲ့
တခုကတော့ကျွန်တော်တို့ကျန်းမာရေး၃ရက်ပတ်သက်တယ်ကျန်းမာရေးဝန်ထမ်းအင်အားနဲ့ပတ်သက်တယ်ဒီကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေနဲ့ပတ်သက်တယ်ပြီးတော့အခြေခံအဆောက်အအုံတွေနဲ့ပတ်သက်တယ်ဒီ၄ခုကိုတည်ပြီးတော့ကျွန်တော်တို့စားပြီးတော့လုပ်နေပါပြီလုပ်တဲ့ခါမှလည်းအရင်တော့ပတ်စံမထည့်ဘူးခင်ဗျဟု
တ်ကဲ့
ဟိုပြောရတာတော့ sky is the limit ပေါ့လေဒါပေမဲ့ပတ်စံတကူမှမရှိဘူးအခုကတော့ costed plan ပေါ့လေဒီဥစ္စာကိုဒါလုပ်ရင်ဘယ်လောက်ကုန်မလဲဟိုကလုပ်ရင်ဘယ်လောက်ကုန်မလဲစသဖြင့်အဲ့ဒါကိုတော့အခုလောလောဆယ်လုပ်နေပါတယ်ခင်ဗျဟုတ
်ကဲ့
ပထမတစ်ကြိမ်ပြီးပြီကျွန်တော်၄ကြိမ်ဆက်လုပ်ဖို့ရှိပါတယ
်ဟုတ်ကဲ့အဲ့တော့စောစောကဆရာပြောတဲ့ဟိုကျွန်တော်တို့ဟိုလူမှုဖူလုံရေးရဲ့ဟိုကာကွယ်စောင့်ရှောက်ပေးမှုကိုလွှမ်းခြုံနိုင်မှုပေါ့နော်အဲ့ဒါကဟိုတကယ် formal sector ဥမာအပြင်တမရော်သားတွေအစိုးရဝန်ထမ်းတွေဒီလောက်ပဲရှိခဲ့ရတာနေပြီးတော့အခုအပြင်ပမှာအခုရှိနေတဲ့ company ဝန်ထမ်းတွေရောဒါမှမဟုတ်တာမန်လက်လုပ်လက်စားတွေပါဟိုထဲ့ဝင်ပြီးတော့ပါဝင်လာနိုင်အောင်ဒါကျန်းမာရေးအာမခံလုပ်ငန်းပေါ့နော်အဲ့ဒါမျိုးကဘယ်တော့လောက်မှဖြစ်လာနိုင်မလဲအဲ့လိုစီမံဆရာဆိုတော့ဟိုပြောတဲ့စီမံချက်တွေဆွေးနွေးတွေထဲမှာအဲ့လိုစီမံချက်တွေပါသလားခင်ဗျဟု
တ်ကဲ့လူမှုဖူလုံရေးကတော့အရင်တုန်းကတော့ကျွန်တော် formal sector ဝန်ထမ်းတွေပဲပေါ့အခုကတော့တို့ရဲ့မိသားစုတွေ
ဟုတ်ကဲ့
။ ਨੇ အစိုးရဝန်ထမ်းအားလုံးပါနေအောင်ကိုဆောင်ရွက်နေပါတယ်ခင်ဗျ။ချက်ချင်းတော့ဒီကောလှုပ်လို့မရသေးဘူးခင်ဗျ။ဘာလို့လဲဆိုတော့ဒါကြီးကတော်တော်လေးကိုကျေပြန့်နေပြီးတော့ပညာရှင်တွေလည်းလိုသေးတယ်။အားလုံးပဲပံ့ပိုးကူညီမှုလည်းလိုသေးတယ်ဆိုတော့လှုပ်တာတော့ခုချက်တော့ချက်နေပါတယ်။
ဟုတ်ကဲ့
။ပထမဆုံးကတော့မိသားစုတွေပါလာအောင်ပေါ့။ enroll လုပ်ထားတဲ့လူတွေရဲ့မိသားစုတွေပါလောင်လို့လာတယ်ပြီးလို့ရှိရင်တော့ဂျန်နဲ့ဝန်ထမ်းတွေအားလုံးပါလောင်တော့ကျွန်တော်လုပ်နေတယ်တတ်မတော်တော့တည်တံ့သူတို့ပဲသူတို့ကသူတို့တည်တံ့လို့
ဟုတ်ကဲ့ဒီလိုပေါ့လေဟိုအခုဆိုလို့ရှိရင်ဗမာပြည်မှာဟို public ကလုပ်ငန်းတွေကများလာပြီ
ဟိ
ုအလုတ်ကိုင်းခွင်လန်းဆိုတာလေဟိုကြာပန်းလုပ်မဲ့အစားလာကန်တဲ့ company တွေကနေပြည့်ရဲ့ကိစ္စတွေရှိလာနေပြီဆိုတော့အဲ့လိုတခြားနိုင်ငံတွေမှာလို့ဒီလိုအလုပ်ငန်းတစ်ခုရပြီဆိုရင်ကျန်းမာရေးအတွက်တည်တံ့ဖယ်ထားပြီးကုမ္ပဏီကထည့်ဝင်ပေးတာတို့ဒါမှမဟုတ်လူကိုယ်တိုင်ကပဲ voluntarily ပေါ့နော်ဟိုဝယ်ထားတာတို့ဒါမျိုးတွေရာရောအဲ့ဒါမျိုးတွေလုပ်ဖို့အတွက်ကောဗမာနိုင်ငံမှာဘာအခက်အခဲရှိနေလဲခင်ဗျာ
လောလောဆယ်တော့အဲ့ဒီအစည်းအဝေးမလုပ်နိုင်သေးတာပေါ့အခက်အခဲဆိုတာတဲ့ဒီစီစဉ်ဆောင်ရွက်ဖို့လိုပါတယ်ခုထိတော့ဒါကိုဘာမှအဲ့ဒီဘက်ကကျွန်တော်သိသလောက်ဟိုအရွေးမရှိသေးဘူးပေါ့ဒီ National Health Plan အခုဆွေးနွေးပွဲတွေအခုကျွန်တော်တို့ပြန်သွားရင်ကို6ရက်ဆယ်နေ့ကျွန်တော်တို့ workshop တစ်ခုကျွန်တော်တို့ဆွေးနွေးပွဲတက်ကြရမှာပါအဲ့တော့အဲ့ဒီတွေကနေပြီးတော့မှလမ်းကြောင်းလေးတွေပေါ်လာရင်တော့ဆရာပြောသလိုပဲကျွန်တော်လည်းသဘောတူတယ်ဒီကုမ္ပဏီတွေဘာတွေများလာပြီဖြစ်တဲ့အတွက်အဲ့ဒီဝန်ထမ်းတွေစီကနေပြီးတော့တနည်းတစ်ပုံထဲဝင်ငွေတွေနဲ့အဲ့ဒါတစ်ခုပေါ့နောက်တစ်ခုကကျတော့ကျွန်တော်နိုင်ငံတကာမှာကျတော့လေဟို Sin Tax လို့ခေါ်တဲ့ဒီဥပမာဆေးလိပ်တို့အရက်တို့အဲ့ဒီကနေပြီးတော့မှဟို
ခုံ
ကောက်ကောက်တယ်ကောက်ပြီးတော့မှဒီဒါကျမကြီးထိခိုက်တဲ့ကိစ္စတွေကျမကြီးအတွက်ဖြစ်တဲ့အတွက်အဲ့ဒီအခွန်ကောက်တွေကိုလည်းပဲကျမကြီးအတုံးစိရံပုံငွေတွေကိုတည်တံ့ထဲနိုင်ငံတော်ရဲ့ဘတ်ဂျက်ထဲကိုအားလုံးအတွက်မဟုတ်ဖဲနဲ့ကိုပေါ့နော်ဥပမာလောလောဆယ်ဆိုတော့အခုမြန်မာနိုင်ငံမှာကျွန်တော်တယ်လီဖုန်းဟိုခေါ်ဆိုခါတွေရတဲ့အကောက်ခွန်တွေဆိုရင်ဒါကိုပညာရေးအတွက်တည်တံ့သုံးနေတာရှိနေပြီဆိုတော့အဲ့ဒီမျိုးလေးတော့ကျွန်တော်တို့ကျမကြီးဝန်ထမ်းတွေဘက်ကကျမကြီးဌာနဘက်ကဆိုတော့ကျွန်တော်တို့ကတော့အဲ့ဒီလမ်းကြောင်းတစ်ခုကိုလည်းကျွန်တော်တို့ဟိုမျှော်လင့်ပါတယ်ဒါလည်းဖြစ်လာနိုင်စရာအကြောင်းတစ်ခုလို့ထင်ပါတယ်ဘာလို့လို့ဆိုတော့ဒီဗန္ဒရေးရံမုံကိုရှာဖို့ကလိုတာဟုတ်နိုင်ငံတော်ဘတ်ဂျက်နဲ့ပဲဖြစ်မှာပါ
ဒီနိုင်ငံတော်ဘတ်ဂျက်နဲ့ကတော့ဘလိုနည်းနဲ့မှတော့ဟိုအဆင်ပြေမယ်အရေးရှိလဲတည်တတ်နိုင်မယ်မထင်ဘူးခင်ဗျ
ာ
အထူးသဖြင့်ပေါ့နော်ကျွန်တော်တို့ကကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေအကြောင်းဆွေးနွေးပြီဆိုလို့ရှိရင်ကုသရေးနဲ့လက်တွေ့လုပ်နေတဲ့ကိစ္စလေးတွေကိုလည်းအဓိကအာရုံထားနေကြတယ်လို့ကျွန်တော်အနေနဲ့ရေးပြရသုံးသပ်ပါတယ်ခင်ဗျာအထူးသဖြင့်ဟိုမှာဆရာဝန်တွေမလောက်တာစေဝါမပြည့်စုံတာဒီအကြောင်းတွေကိုပဲတော်တော်များများအဓိကထားပြီးပြောနေကြတာကျွန်တော်တွေ့ရပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာအခြေခံကြတဲ့ဒီကျန်းမာရေးနဲ့ပတ်သက်တဲ့မူဝါဒစောင့်ရှောက်မှုမူဝါဒပြုပြင်ပြောင်းလဲမှုတစ်ခုလုံးကိုဟိုဆွေးနွေးနေတာဆရာတို့ရှိပေမဲ့ပြင်ပမှာဒီကိစ္စတွေကိုတခြားပညာရှင်တွေနဲ့ခေါ်ယူပြီးတော့တိုင်ပင်ဖို့အခုဆိုလို့ရှိရင်ဆရာတို့လည်းအခုကဘာပံကိုရောက်လာပြီးတော့ဒီကိစ္စမျိုးတွေဆွေးနွေးရတယ်ဆိုတော့ဒါပြီးလို့ရှိရင်နောက်ပိုင်းမှာဒီလိုကြည်ကြည်ပြတ်ပြတ်တိုင်မယ်လာမယ်ဖိတ်ခေါ်လာမယ်အပိုင်းတွေရှိသလားခင်ဗျာအထူးသဖြင့်ပေါ့နော်ကျန်းမာရေးဆိုတာကဆရာဝန်တွေကြီးပဲလုပ်လို့ရတဲ့ကိစ္စမဟုတ်ဘူးလေစီမံကိန်းနဲ့ပတ်သက်တဲ့ဟိုကျွမ်းကျင်တဲ့လူတွေလည်းလုပ်ရတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာတို့အနေနဲ့ဟိုနောက်ထပ်ဟိုဆရာတို့ရဲ့ညွှန်မှန်းချက်ကလေးကိုတစ်ချက်လေးရှင်းပြပေးပါဦ
းရှိပါတယ်ခင်ဗျာကျွန်တော်တို့ဒါတွေကနိုင်ငံတကာပံ့ပိုးမှုအနေနဲ့ဆိုကဘာပံကဘာကျန်းမာရေးဖွဲ့ UNICEFUNFPA ပြီးတော့ကျွန်တော် 3MDG စသဖြင့်နောက်တော့ JICA ကနေပြီးတော့ပံ့ပိုးတာတွေလည်းအများကြီးရှိပါတယ်ဒါအပြည့်ပါပါဟုတ
်ကဲ့
ပြည်တွင်းနေနေရတော့ကျွန်တော်တို့ကစဉ်းစားရမှာခုနဆရာပြောသလိုပဲကုသရေးပိုင်းနေမှာလေပြည်သူ့ကျန်းမာရေးလုပ်ငန်းတွေလည်းကျွန်တော်အများကြီးစဉ်းစားရမှာပ
ါ
စဉ်းစားတဲ့အခါကျတော့ကျွန်တော်တို့လူဦးရေရဲ့80ရာခိုင်နှုန်းကကြီးလက်ဒေတာတွေဖြစ်တယ
်
ပြီးတော့ခက်ခဲတဲ့ဒေတာတွေအတွက်လည်းကျွန်တော်တို့ကအများကြီးစဉ်းစားတယ်ပြီးတော့ conflict area တွေအတွက်လည်းစဉ်းစားပါတယ
်
ဒါနဲ့ပတ်သက်ပြီးသူသဖြင့်ခက်ခဲတဲ့ဒေတာတွေမှာတော့ကျွန်တော်တို့ဆရာဝန်တွေကိုအမှတ်လျှော့ခေါ်တယ်သူနာပြုဆရာမတွေကိုအမှတ်လျှော့ခေါ်တယ်ကျေလက်ကျမိုင်းမှုတွေကိုလည်းမှတ်ချက်ခေါ်တယ်ဒါမျိုးတွေလည်းကျွန်တော်လုပ်နေပါခဲ့ conflict area မှာကြာတော့သွားရတာနည်းနည်းခက်ပါတယ်အဲ့တော့ဒီအစိုးရအနေနဲ့ဒီ ethnic health organization လို့ခေါ်တဲ့အဖွဲ့တွေနဲ့လည်းစတင်ပြီးတော့ပူးပေါင်းဆောင်ရွက်နေတာတွေရှိနေပါခဲ့အဲ့တော့ဒါလေးတွေကတော့ကျွန်တော်တို့ကောင်းတဲ့ဘက်ကိုကျွန်တော်တို့သွားနေတဲ့အရေးကြီးလို့ပဲကျွန်တော်တို့ကနားလည်ထားပါတယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ရောပါတခြားပ
ါအဒီဆရာမင်းရဲ့မူဝါဒအနေနဲ့ပတ်သက်လို့မြန်မာဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းဒါဟိုမူဝါဒတွေစာတမ်းတွေထွက်ပြီးထားပြီးဖြစ်ပါတယ်အဲ့ဒီပေါ်လဲအခြေခံပြီးတော့ကျွန်တော်တို့ကဆွေးနွေးစဉ်းစားကြတာတွေရှိပါတယ်ခင်ဗျအဲ့တော့ဟိုနောက်တစ်ချက်ကကြတော့အစဉ်အဆက်အားဖြင့်ဟို socialist ခေတ်ကလေးကရောအခုဒီဘက်မှာ budget တိုးလာရင်တွေအချိန်မှာပဲဖြစ်ဖြစ်အများစုကဆရာပြောသလိုပဲဒီ tertiary hospital တွေပေါ့ဆေးရုံကြီးတွေမြို့ကြီးကဆေးရုံတွေအတွက်ပဲဇောင်းပေးတာများနေတယ်အဲ့ဒီမှာလဲဟိုဆေးဝါးတွေဝယ်တဲ့အပြင်အဆောက်အုံစောက်တာတွေလိုတော့လဲလိုတာပေါ့လေဒါပေမဲ့ဆေးရုံကြီးတွေစောက်တာပစ္စည်းအသစ်ကြီးတွေအကောင်းကြီးတွေဝယ်တာများနေပြီးတော့တကယ်တမ်းကကြတော့လိုအပ်တာမြို့နယ်အခြေခံတဲ့ဒီ primary health care ပါအခြေခံစောင့်ရှောက်မှုအဲ့တော့မြို့နယ်ဆေးရုံတွေနောက်တစ်ခါသူ့လက်အောက်မှာရှိတဲ့ဒီတိုက်နယ်ဆေးရုံတွေကျမကြီးဌာနတွေပေါ့အဲ့ဒီမှာဖြည့်တင်းဖို့အဲ့ဒီမှာဆေးဝါးရောလူအင်အားရောနောက်တစ်ခါကြတော့အဲ့ဒီမြို့နယ်တွေအထူးသဖြင့်ဒီအစုံဖြစ်တဲ့ဒီတိုက်နယ်ဆေးရုံတွေမှာကျွန်တော်ဆရာဝန်တွေရောက်ဖို့ရောက်ရင်လည်းသူတို့နေပြောအောင် ဟိုဖန်တီးပေးဖို့ပေါ့ဆိုတော့လစာတော့ဒါကျွန်တော်တို့အစိုးရဝန်ထမ်းတွေဖြစ်တဲ့အတွက်တခြားအစိုးရရာရှိတွေနဲ့ဒန်းတူအခြေခံလစာတူတယ်ဆိုပေမဲ့လည်းကြံတဲ့ပံ့ပိုးမှုပေါ့ဥပမာနေထိုင်စရာအိမ်လိုမျိုးဟိုသွားလာရေးအတွက်အဲဓာတ်စီဘိုးပဲဖြစ်ဖြစ်ခရီးစေးပဲဖြစ်ဖြစ်ဆိုတော့အဲ့ဒါမျိုးတွေနဲ့
ကြံပြီးတော့ကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ကလည်းအချိန်တလောက်ပဲရတယ်ဆိုတော့ဒီကိစ္စကိုလာပြီးတော့ရှင်းပြပေးတဲ့အတွက်ဆရာဦးတန်းဝင်းရောဆရာဦးဆန်းရွှေဝင်းရောကျေးဇူးတင်ပါတယ်ဟုတ်ကဲ
့ကျေးဇူးပါတယ်ကျေ
းဇူးတင်ပါတယ်ဟုတ်ကဲ့ကျေးဇူးပါတယ်ကျေးဇူးပ
ါဦးတန်းဝင်းထွန်စီစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ကြည့်ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းကနေနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kilohertz 11965လိုင်းဒိုမီတာ32 kilohertz 9355လိုင်းဒိုမီတာ52တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်မှာတော့ဦးစီတူအောင်မြင့်ရဲ့ပြည်တွင်သုံးသက်ချက်ကဘာတလွားထူးခြားစံပြသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့မအေးတန်နာကျော်စီစဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာများကိုအရင်ဆုံးနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေ Facebook ပေါ်ကအမှတ်ချက်စကားတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်နောက်ပိုင်းမှာတော့မြန်မာဒေသသောရရှင်တွေအတွက်မြန်မာသချင်းတွေတပုံနဲ့မြေတားတီလက်ဆောင်ပေးဦးမှာဖြစ်ပါရရှင်။အခုတော့ VOA အစီအစဉ်ကိုနားဆင်ပြီးရေးလာတဲ့သောရရှင်မြင့်စောရဲ့စာကိုဖော်ပြပေးကြပါမယ်။ VOA ဝိုင်းတော်သားတွေကျမ်းမာပြောရွှင်ကြပါစေ။ VOA သတင်းတွေကိုရေဒီယိုကရောအွန်လိုင်းမှာပါအမြဲတစေနားထောင်ပါတယ်တဲ့။ဗီဒီယိုဖိုင်တွေလည်းကြည့်ပါရစေ။အင်္ဂလိပ်လိုတင်ပြပေးတဲ့မြန်မာသတင်းတွေကိုပြန်ပြီးကောက်နှုတ်ဖော်ပြပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။အကြံပြုချင်တာတစ်ခုကတော့သတင်းအသံဖိုင်တွေကို Facebook မှာမြမတင်ပေးစေချင်ပါတယ်။အပိုင်းလိုက်ဥပမာဆိုရင်မြမအရေးသုံးသက်ချက်ဆိုရင်ဒီပိုင်းသူယုံကြည်ရာဆိုရင်ဒီပိုင်းအဘတ်စင်ကဏ္ဍတွေဒီပိုင်းဒီလိုအတန်တွေကိုပိုင်းပြီးတော့တင်ပေးစေချင်ပါတယ်လို့ပြောပါရယ်။ဟုတ်ကဲ့ပါရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ဒီ website စာမျက်နှာပေါ်မှာအဲ့လိုမျိုးအတန်ပိုင်းတွေကိုခွဲခြားပြီးတော့တင်ထားပေးပါရယ်နော်။နောက်ပြီးတော့ဒီ Facebook စာမျက်နှာပေါ်မှာလည်း website ပေါ်မှာတင်ထားသမျှအတန်ဖိုင်တွေကိုထပ်ပြီးတော့ Facebook မှာထပ်လွှင့်ပြီးတော့ပေါ်ပြပေးပါရရှင်ဟိုဒီသောရရှင်ကတော့ကြည်ရတာဒီကျမတို့ရဲ့ရေဒီယိုအတန်လွှင့်အစီအစဉ်အစဆုံးကိုနားဆင်မုံရပါတယ်အဲ့ဒီအစီအစဉ်ကိုနားဆင်ပြီးတော့အဲ့ဒီအတန်တွေကိုဖြတ်တောက်ပြီးတော့တင်ပေးပါဆိုလို့ဟုတ်ကဲ့ကျမတို့အဲ့လိုမျိုးဖြတ်တောက်ပြီးတော့ခဏအလိုက်တင်ထားပေးတာလည်းရှိပါတယ်လို့ဗီဒီယိုသတင်းတွေကိုလည်းဒီအစီအစဉ်အခြေကြီးတဲ့ကနေပြီးတော့အသေးစိတ်ဖြတ်တောက်ပြီးတော့သူ့ရဲ့ခဏနဲ့သူ့ရဲ့သတင်းလိုက်တီးခြားစီပိုင်းခြားတင်ပေးတာလည်းရှိပါတယ်လို့ပြောချင်ပါတယ်ရှင်နားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်အဝင်းဦးဆိုတဲ့သောရရှင်ကတော့သတင်းတွေနေတိုင်းဖတ်ပါတယ်။သတင်းတွင်းနဲ့အတူအားကစားပုံရိပ်လေးတွေပါတင်ပေးစေချင်ပါတယ်။အမြဲတမ်းအားပေးနေပါတယ်လို့ပြောလာပါတယ်။ဟုတ်ကဲ့ပါရှင်။ကျမတို့ဒီ VOA မြန်မာပိုင်း Facebook စာမျက်နှာမှာတော့အားကစားသတင်းအထူးသဖြင့်ဥရောပကဘောလုံးသတင်းတွေကိုတော့ရရင်ရသလိုတင်ထားပေးပါရနော်။နောက်ပြီးတော့ကျမတို့အပတ်စဉ်ကဏ္ဍအဖြစ်နဲ့လည်းအားကစားအစီအစဉ်ရုပ်မြင်သံကြားမှာလည်းအပတ်စဉ်အားကစားအစီအစဉ်အနေနဲ့တင်ဆက်ပေးနေပါတယ်ရှင်။အခုသောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။နိုင်ငံတော်သမ္မတကြီးနဲ့ကာချုပ်ကြီးများတည်စေခြင်းလို့ပါဆိုပြီးတော့ရေးလာတဲ့အမှတ်606အချိန်မြန်တရင်ကမခံနိုင်တဲ့စစ်တီများဆိုပြီးတော့ရေးပို့လာတဲ့ရင်ဖွင့်စာကိုပြောပြပေးကြပါမယ်။နေပြည်တော်တိုင်းပြည်သားချင်းတွင်ကတက်မှဖြစ်နေတဲ့အဖြစ်တွေအထက်လူကြီးတွေတည်စေဖို့ပါဆိုပြီးဒီတော်ရရှင်နဲ့ရေးလာပါတယ်
။အထက်ကိုဖားအောက်ကိုဖိပြီးစစ်တီရဲမျိုးတွေကိုထောင်သားကျွန်းအစီကံလောက်တောင်တန်ဖို့မထားငါလူကြီးငါသဘောခိုင်းနာလို့ဆိုပြီးထင်တိုင်းကျဲနေလိုက်တာကိုကျွန်တော်တို့စစ်တီတွေနဲ့ရဲမြေတွေအားလုံးတနေ့တည်းရဲ့မှစိတ်မချမ်းသာနိုင်စရာတွေနေ့စဉ်နဲ့အမျှကြုံနေရပါတယ်ခင်ဗျာ
ဒါတွေကိုအထက်လူကြီးများနဲ့တကွကာကြုတ်ကြီးများကတကယ်ပဲမသိလို့များလားခင်ဗျာလမ်းပန်းဆက်သွယ်ရေးကလည်းဝေးနေတော့ပို့လို့ထင်တိုင်းကျဲ့ပြီးငါမယားငါသားငါဆွေမျိုးအတွက်ပဲအလေးထားပါတယ်ကျွန်တော်တို့တက်ရင်နဲ့စစ်တီရဲမေတွေကတော့သူ့ကောင်းနဲ့ရှိတယ်လို့တော့မထင်ပါဘူးဗျာဒါရီအားလုံးကို VOA ကနေတဆင့်အများသက်ဆိုင်ရာဌာနသိစေဖို့တင်ပြလိုက်ပါတယ
်ဒါကတော့အမှတ်66အချင်းမြန်တင်ရင်းမှာဖြစ်နေတဲ့ကိစ္စတွေအထက်လူကြီးတွေသိစေခြင်းလို့ပါဆိုတော့မခံနိုင်တဲ့အစ်စ်တွေရေးပို့လာပါတယ်ဆိုတဲ့စာကိုဖော်ပြပေးတာဖြစ်ပါတယ်စီဘော်ရီတုံးလို့အရင်ကတတ်မှတ်ထားတဲ့ကားလေးတွေကများသောအားဖြင့်မိသားစုသုံးပဲဖြစ်နေတာမလို့ရင်မှတ်ပုံတင်တဲ့အကြိမ်ရေကိုရှော့ချပေးစေချင်ပါတယ်ဆိုတော့ရင်ဖွင့်လာတဲ့ 660cc pickup နံပါတ်အနက်ကစီးကြသူများဆိုတဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင
် 660cc pickup နံပါတ်အနက်ကားငယ်တွေရင်မှတ်ပုံတင်တာကိုတစ်နှစ်တစ်ချိန်အစားနှစ်နှစ်တစ်ချိန်ဆောင်ရွက်ခွင့်ပြုစေချင်ပါတယ်မိသားစုသွားလာရေးအတွက်မော်တော်ကားဝယ်စီးကြတဲ့နေရာမှာငွေကလည်းမတက်နိုင်ကားထားဖို့နေရာအခက်အခဲလည်းရှိပြီးတော့ 660cc pickup ကားတွေကစီစားလဲတက်တာလို့ဒီကားလေးတွေကိုဝယ်စီးကြရတာပါစီချွေတာလည်းရောက်လို့နိုင်ငံတော်အတွက်တောင်အကျိုးရှိလို့ပြောလို့ရပါတယ်ပြည်ပကနေတည်တင်ရတဲ့နိုင်ငံသားငွေတက်တာစီတာပေါ့နော်ဒါပေမဲ့အဲ့ဒီကားလေးတွေကိုစီးပွားရေးသုံးလို့ဆိုရကအရင်တည်းကသတ်မှတ်ထားခဲ့တာဆိုတော့အဲ့ဒီကားတွေကိုတစ်နှစ်တစ်ချိန်ရင်မှတ်ပုံတင်လောက်ရမယ်လို့သတ်မှတ်ထားတာပါတကယ်ဆိုရင် 660cc pickupနံပါတ်အနက်ကားငယ်အတွေမှာအများစုကအိမ်စီးကားတွေဖြစ်ပါတယ်ခင်ဗျာ။ဒါကြောင့်ဒီ 60cc pickup နံပါတ်အနက်ကားငယ်တွေကိုရေမှတ်ပုံတင်ခြင်းကိုနှစ်နှစ်တစ်ချိန်ပဲလုပ်ခိုင်းပါလို့ VO ကနေတဆင့်တင်ပြရပါတယ်ခင်ဗျာ
။ဒီကားတွေကဒီစီးပွားရေးလုပ်ငန်းသုံးမဟုတ်ဘဲနဲ့ကိုယ်ပိုင်အတွက်အများကဒီမိသားစုအရေးအတွက်အသုံးပြုကြတာမလို့တစ်နှစ်ကိုတစ်ခါမှတ်ပုံတင်ခြင်းမပေးပြရစေနဲ့ဆိုပြီးဒီကားပိုင်ရှင်တွေကနေပြီးတော့ VO ကတဆင့်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်နော်ဒီတစ်ပတ်တော့မြမတေးချစ်သောရရှင်တွေအတွက်ဝိုင်းစုခိုင်သိန်းအခုနောက်ဆုံးတလောကပဲထွက်သွားတဲ့ဂါဆိုတဲ့အခွေရဲကဂါဆိုတဲ့တခြင်းလေးကိုမြစ်တာတေးလက်ဆောင်ဖြစ်နေထုတ်လွှင့်ပေးချင်ပါတယ်ရှင်ဝိုင်းစုခိုင်သိန်းနဲ့အတူစနဲကအားဖြည့်ပြီးတည်ဆူပေးထားတာဖြစ်ပါတယ်သောရရှင်ဒီတခြင်းတစ်လေးကိုနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးနော်ချောက်ဘူးချောက်ဘူးရောက်ရောက်ခိုင်သိနေတူစနေကအဖြစ်တည်ဆူထားတဲ့ဂါဆိုတဲ့သင်းကိုနားဆင်ကြကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်သချင်းတောင်းလာတွေကိုတင်းငရီနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရှင်။ထွက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်တော်ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးချပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။အပေါ်ရွှေအောင်ပြင်းနဲ့အုတ်တော့ဆောင်ရဲ့ဘောပဲရှောက်ကဲလို့ဝီတချောင်းခဲအထာတယ်မပြောင်းလဲရာသီဥတုကောင်းစေ။လည်းပင်မရှိစွဲကြုံနဲ့တရားတောင်းဟဲ။မိုးခွင့်ကောင်းမောင်းခဲစောတဲ့ပြုတ်နဲ့ညတော့ဆောင်ရမ်းဖိုက်တော်ဟုတ်တယ်။ဦးနေဝင်းတို့အုပ်စုတွေကမော်မချုံနဲ့ကောင်းမလေးတွေကောင်းမလာလိုက်ပဲသူပေါ်လို့တယ်။ဘာစီလဲရှိတော့ကုန်ချာချTali yin yin ni mong wa wa wanna get what they go ga 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 yin ni ama ya la khong ja ja ga ga show the shit out kin me ga da ya ya ni zu lo ngi che phong tin ya su phong sa dai me ja ni ja ni ja ni lo mai yi tan na jo si sin tin set de myama pi ga pe sa mya ko na sin ke ja ara phit par de shin chama lo voe myama bai ko le sa yi set twe ja ba au aku ro u si tu a mye ye pi rin tong tat che ko thau lwin pe jin ma de
နာမည်ကြီးနေတဲ့ပုံမှာ66ကားကြီးပြင်ဖို့လိုနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်ဆွေးနွေးတင်ပြမှာပါမတ်အင်ချင်းနိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်ဒီဘက်ထွက်ပေါ်လာတဲ့သတင်းတွေကထူးခြားတဲ့သတင်းတစ်ပုဒ်ကတော့NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုသူတေသနအဖွဲ့အတွင်ရမှုကိုမျိုးရန်အောင်သိန်းကိုဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးနဲ့အရေးယူထားတဲ့ဆိုတဲ့သတင်းမှာကိုမျိုးရန်အောင်သိန်းဟာသူ့ရဲ့ Facebook အင်တာနက်လူမှုကွန်ရက်ဆံမျက်နှာမှာတမတော်ကာကွယ်ရေးဦးစီးချုပ်ကိုအဖေပြက်စီတဲ့စာသားတွေရေးခဲ့တယ်ဆိုပြီးရန်ကုန်တိုင်းစစ်ဌာနချုပ်ကဗိုလ်မှူးကြီးလင်းထွန်းတရားလိုပြုလုပ်ပြီးလှိုင်မြို့နယ်ရဲစခန်းမှာအမှုဖွင့်တိုင်ကြားခဲ့တာကြောင့်ဖြစ်ပါတယ်အခုနှစ်ပိုင်းအတွင်းလူပြောသူပြောများအဲ့ဒီပုံမှန်ကိုဖျက်သိမ်းပေးဖို့ဒါမှမဟုတ်ပြင်ဆင်ပေးဖို့ဆန္ဒပြကြသည့်အထိနာမည်ကြီးနေတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးနဲ့တရားစွဲခံရတဲ့အထက် NLD တာဝန်ရှိသူတယောက်ပါလာတဲ့အတွက်ပုံပြီးစိတ်ဝင်စားဖို့ကောင်းလာတာဖြစ်ပါတယ်အခုဒီပတ်အဲ့ဒီပုံမှန်66ကားကြီးအကြောင်းဆွေးနွေးတင်ပြသွားပါမယ
်မြန်မာနိုင်ငံမှာအင်တာနက်ကွန်ရက်ကိုအသုံးပြုမှုမရှိသေးခင်အချိန်တုန်းကစာမျက်နှာတွေပေါ်မှာရေးသားပုံနဲ့ထုတ်ဝေဖြန့်ချီတာနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေတွေရှိနေနှင့်မီးသားဖြစ်ပါတယ်ပုံနှိပ်ထုတ်ဝေမှုတွေမှာလူတဦးတယောက်ကိုဖြစ်စီအဖွဲ့အစည်းကိုဖြစ်စီအတရေပြက်စီတဲ့ထိခိုက်နစ်နာအောင်ရေးသားဖော်ပြရဲဆိုရင်နစ်နာတယ်လို့ယူဆသူတွေအသုံးပြုလေးရှိတာကတော့ပုံမှ900အတရေဖြတ်မှုပါပဲဒီပုံမှရပြစ်မှုကျူးလွန်ကြောင်းတရားရုံးကအမိန့်ချခဲ့ရင်ထောင်ဒဏ်ငွေဒဏ်ချခံရနိုင်ပါတယ်ဒါပေမဲ့ဒီပုံမှဟာရဲအရေးပိုင်တဲ့ပုံမှမဟုတ်တော့ဆွဆွဲခံရသူဟာအာမခံရယူပြီးတရားရင်ဆိုင်လို့ရပါတယ်ဒါပေမဲ့နောက်ပိုင်းအင်တာနက်ကွန်ရက်ပေါ်ပေါက်လာပြီးနောက်အဲ့ဒီအပေါ်ရေးသားဖော်ပြတာတွေနဲ့ပတ်သက်လို့ကတော့ပုံမှန်900ဟာအကျုံးမဝင်တယ်လို့ဖြစ်သွားစေပါတော့တယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းပြီးခဲ့တဲ့နှစ်ပိုင်းတွေကစမိုဘိုင်းဖုန်းအသုံးပြုမှုမြင့်တက်လာတာနဲ့ဤသူမိုဘိုင်းဖုန်းအင်တာနက်ကနေလူမှုကွန်ရက်စာမျက်နှာအသုံးပြုမှုကလည်းဘယ်ခေတ်ဘယ်ကာလနှစ်ကမှမတူအတော်လေးကိုတွင်ကျယ်လာပါတယ်။Facebook လို့ internet စာမျက်နှာတွေပေါ်မှာကိုပိုင်စာမျက်နှာတွေကိုလွတ်လွတ်လပ်လပ်ထူထောင်ခွင့်ရကြတယ်လို့လွတ်လွတ်လပ်လပ်ကြီးလဲရေးသားလာကြပါတယ်။ဒီတစ်ခါထုံးစံအတိုင်းမမမကန်ဆွဆွဲတာတွေတစ်ဖက်သားနှစ်နာအောင်ဖန်တီးတာမျိုးတွေလဲရှိလာပါတယ်။အဲ့ဒီလိုပြဿနာတွေအတွက်မြန်မာနိုင်ငံမှာပြဋ္ဌာန်းပြီးသားဥပဒေနှစ်ခုရှိနေတာပါ။2004ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေနဲ့နောက်ပိုင်းပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေဖြစ်ပါတယ်။အဲ့ဒီတဲကမှလူပုဂ္ဂိုလ်အဖွဲ့အစည်းစသဖြင့်နစ်နာစေတယ်လို့ယူဆရင်အမှုဖွင့်တိုင်တန်းနိုင်တာက electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေပုံမှ34ကကြီးနဲ့ဆက်သွယ်ရေးဥပဒေပုံမှ66ကကြီးနှစ်ခုရှိနေပါတယ
်။တကယ်တော့အဲ့ဒီဥပဒေနှစ်ခုပုံမှန်နှစ်ခုဟာနာမည်ကသာကွဲလွဲပေမဲ့တရားစွဲတိုင်တန်းလို့ရတဲ့အချက်ကတော့အတူတူပါပဲ။ Electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေပုံမှန်34ကားကြီးမှာအဖွဲ့အစည်းတစ်ခုခုသို့မဟုတ်ပုဂ္ဂိုလ်တဦးကိုထိခိုက်နစ်နာစေရန်ဖြစ်စေ၊ဂုဏ်သိက္ခာကျဆင်းစေရန်ဖြစ်စေ၊တရင်အချက်လက်ကို Electronic နည်းပညာဖြင့်ပြုလုပ်ခြင်း၊ပြုပြင်ခြင်းသို့မဟုတ်ပြောင်းလဲခြင်း၊ထို့သို့ပြုလုပ်ခြင်း၊ပြုပြင်ခြင်းသို့မဟုတ်ပြောင်းလဲခြင်းပြုလုပ်ထားသည့်တရင်အချက်လက်ကိုဖြန့်ချီခြင်းဆိုပြီးပြဋ္ဌာန်းထားပါတယ်အလားတူဆက်သွယ်ရေးဥပဒေပုံမှ66ကားကြီးမှာဆိုရင်လဲဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးအား6လတောင်းယူခြင်းအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းအသေးဖြတ်ခြင်းနှောက်ယှက်ခြင်းမလျော်ဩဇာသုံးခြင်းဒို့မဟုတ်ချင်းချောက်ခြင်းဆိုပြီးပြဋ္ဌာန်းထားပါတယ်တိုင်တန်တရားစွဲလို့ရတဲ့ပြဋ္ဌာန်းချက်ချင်းတူပေမဲ့ပြည်တံကြတော့မတူပါဘူးလူတယောက်ဟာ electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေပုံမှ34ကားကြီးနဲ့ပြစ်မှုထင်ရှားစီရင်ခံရရင်ငွေရန်ကျပ်သိန်း90ကနေတရားကြာချမှတ်ရမယ်လို့ပြဋ္ဌာန်းထားပြီးအမှုရင်ဆိုင်နေရချိန်အာမခံယူလို့ရပါတယ်ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးနဲ့အရေးယူတရားစွဲခံရပြီဆိုရင်တော့သုံးနှစ်ထက်မပိုတဲ့ထောင်ဒဏ်ဒါမှမဟုတ်ထောင်ဒဏ်နဲ့ငွေဒဏ်ချမှတ်ခံရနိုင်ပြီးအမှုရင်ဆိုင်နေရချိန်မှာအာမခံယူလို့မရပါဘူ
းဒီလိုအာမခံပေးလို့ရမရအခြေအနေပြစ်ဒဏ်အခြေအနေကွဲပြားသွားတာကြောင့်အခုနောက်ပိုင်းအင်တာနက်စာမျက်နှာတွေမှာအတရေဖြတ်ခံရသူတွေအနေနဲ့ပုံမှ66ဂါကြီးကိုအသုံးပြုတိုင်တန်းတရားစွဲတာပိုလောက်လာကြသလိုတစ်ဖက်သားကိုချင်းချောက်လိုခြင်းနစ်နာစေလိုခြင်းအပြင်လည်းပုံမှ66ဂါကြီးနဲ့တိုင်တန်းဆွဆွဲတာမျိုးလောက်လာကြတာတွေ့ရပါတယ်။လူတစ်ယောက်ကိုပုံမှ34ဂါကြီးနဲ့တိုင်တန်းသည်ဖြစ်စေ66ဂါကြီးနဲ့တိုင်တန်းသည်ဖြစ်စေရဲစခန်းနဲ့တရားရုံးတွေကလုံရမယ့်တိကျတဲ့လုံထုံးလုံနည်းတွေပြဋ္ဌာန်းထားတာတော့မရှိသေးပါဘူးလက်ရှိကျင့်သုံးနေတဲ့ပုံစံကမြို့နယ်ရဲစခန်းဟာ ပုံမှန်66ကားကြီးနဲ့တိုင်တန်းမှုရှိလာရင်တိုင်တန်းသူဆွဆွဲခံရသူတိရှာစီခေါ်ယူစစ်ဆေးပါတယ်။နောက်ခရိုင်အဆင့်ကိုတင်ပြပြီးညွှန်ကြားမှုရှိရင်မြို့နယ်ဥပဒေရုံးစီကအကြံတောင်းပါတယ်။နောက်ဆက်သွယ်ရေးဝန်ကြီးဌာနစီတင်ပြပါတယ်။ခွင့်ပြုချက်ရပြီဆိုရင်တိုင်တန်းခံရသူကိုဖမ်းဆီးတရားရုံးတင်ပါတော့တယ်။ပြည်ထနာကပုံမှန်66ကားကြီးနဲ့တရားရုံးတင်မယ်ဆိုရင်ဖမ်းဆီးအချုပ်ထဲကနေထုချေရတာကြောင့်ဆွဆွဲခံရသူတွေအလုံးကိုနစ်နာပါဗျ။မှတ်တမ်းတွေကိုပြန်ကြည့်လိုက်ရင်2015ခုနှစ်မှာရန်ကုန်တိုင်းအတွင်းအဲ့ဒီပုံမှန်2ခုနဲ့တိုင်တန်းမှုစုစုပေါင်းအမှု30လောက်ပဲရှိပြီးပုံမှန်34ကားကြီးကတော့ပုံများနေပါဗျ။2016ခုနှစ်ရောက်တော့နှစ်တဝက်မှာကိုပဲအမှု60နီးပါးရှိလာပြီးအဲ့ဒီထဲမှာပုံမှန်34ကားကြီးနဲ့ငားမှုပဲရှိပါတော့တယ်။ကျန်တာအားလုံးကပုံမှန်66ကားကြီးနဲ့ဖြစ်နေတာပါ။
အလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင် online ပေါ်ရေးသားဖော်ပြမှုတွေနဲ့ပတ်သက်ရင်ဥပဒေတော့ရှိရပါမယ်။ဒါပေမဲ့နင့်နာမှုပုံစံတစ်မျိုးတည်းမှာကိုပဲတိုင်တန်းတရားစွဲနိုင်မဲ့ဥပဒေနှစ်ခုရှိနေတာ။အဲ့ဒီနှစ်မျိုးထဲမှာမှပုံမှန်66ကားကြီးဟာဆွတ်ဆွဲခံရသူဘယ်သူကိုမဆိုအလွန်နင့်နာစေတာ။ဒါကြောင့်လေအခုနောက်ပိုင်းလူတို့အဖွဲ့အစည်းတို့ကအဲ့ဒီပုံမှန်ကိုချိန်ချောက်လုံမှုနင့်နာစေလုံမှုအတွက်အသုံးပြုလာတာစတဲ့နောက်ဆက်တွဲပြဿနာတွေဖြစ်ပေါ်လာစေတာဖြစ်ပါတယ်။ဒီကနေ့တစ်ဆင့်လွတ်လပ်စွာရေးသားထုတ်ဖော်ခွင့်ကိုပါကြီးကြီးကျယ်ကျယ်ထိခိုက်လာနေတဲ့အနေအထားကိုလည်းတွေ့မြင်နေရပါတယ်။ဒီအတွက်ပုံမှန်66ကားကြီးပြဋ္ဌာန်းချက်ကိုအမြန်ဆုံးပြုပြင်သင့်နေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။ဥစီသူအောင်မြင့်စီစဉ်တင်ဆက်နေတဲ့ပြည်တွင်သုံးသက်ချက်သတင်းပတ်ဆင်ကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင်။
ရှိမပြအခုလာမဲ့အင်္ဂါနေ့နိုဝင်ဘာလ10ရက်နေ့ဟာအမေရိကန်သမ္မတရွေးကောက်ပွဲနေ့ဖြစ်ပါတယ်။နိုင်ငံတကာခင်းချင်းကမ္ဘာနိုင်ငံရေးဇက်ခုံပေါ်မှာအရေးပါတဲ့အမေရိကန်ပြည်တော်စုရဲ့သမ္မတအပြောင်းလဲသမ္မတရွေးကောက်ပွဲဟာမြန်မာအပါအဝင်ဒေသတစ်ခုနဲ့နိုင်ငံတကာကိုဘလို့ကြီးရဲ့ရိုက်မှုရှိပါတယ်လဲ။မြန်မာတွေဘက်ကရောအမေရိကန်သမ္မတရွေးကောက်ပွဲပေါ်မှာဘလို့အမြင်ရှိပါလဲ။လာမဲ့အင်္ဂါနေ့ညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမြင်မြန်လူရဲသရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်အမြင်ကိုဆွေးနွေးလူရာကိုမြင်မြန်လူရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822995လေးဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်မြန်တဲ့သရရှင်တွေကိုကြိုဆိုပါတယ်။
ပါဝင်ဆွေးနွေးချဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်။အမေရိကန်သမ္မတလောင်းနေဖြစ်တဲ့ဒေါ်နယ်ထရန့်နဲ့ဟီလာရီကလင်တန်တို့ရဲ့ရုပ်ပြောင်ပုံတူရုပ်ထုကြီးတွေကိုဗီတင်နိုင်ငံမှာထုလုပ်ခဲ့ပြီးရွေးကောက်ပွဲမတိုင်ခင်နိုဝင်ဘာလ5ရက်နေ့မှာမီးရှို့ပြီးမီးပုံပွဲဆင်နွှဲခဲ့ကြပါတယ်။အစ္စရေးနိုင်ငံဟိုင်ဖာမြို့မှာလုပ်ခဲ့တဲ့ထူးခြားတဲ့အလှမဲ့ပြိုင်ပွဲတစ်ခုမှာတော့နာဇီအချင်းစခန်းတွေကနေလွတ်မြောက်လာတဲ့အမျိုးသမီးကြီး14ယောက်အစွမ်းကုန်အလှတွေပြင်ပြီးဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်။ဒီလိုထူးထူးခြားခြားသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်းတို့ကတင်ပြပေးပါလိမ့်မယ်ရှင
်။အမေရိကန်သမ္မတလောင်းတွေဖြစ်ကြတဲ့ဒေါ်နယ်ထရမ့်နဲ့ဟီလာရီကလင်တန်တို့ရဲ့ရုပ်ပြောင်ပုံတွေအယုတ်ကြီးတစ်ခုကိုအင်္ဂလန်မှာမီးရှို့ပြီးတော့မီးပုံပွဲဆင်နွှဲဖို့တည်ဆောက်ထားပါတယ်။နှစ်စဉ်နိုဝင်ဘာလ5ရက်ရောက်တိုင်းမှာ1605ခုနှစ်ကဗြိတိန်ပါလီမန်ကိုဖောက်ခွဲဖြိုချဖို့ကြံစီခဲ့တဲ့ Guy Fawkes နဲ့သူ့ရဲ့အပေါင်းပါတွေကိုဂုဏ်ပြုတဲ့အနေနဲ့ UK နိုင်ငံတော်ဝန်မီးပန်းတွေဖောက်ကြတာပါ။အင်္ဂလန်ကန့်မြို့မှာရှိတဲ့ Eden Bridge မီးပုံပွဲအဖွဲ့အစည်းကလူသိများတဲ့လူပုံတူ70မီတာလောက်မြင့်တဲ့အယုတ်ကြီးတစ်ခုကိုအဲ့ဒီဂုံပြူတဲ့အစီအစဉ်တွေထဲကတစ်ခုအဖြစ်နဲ့မီးရှို့ဖို့အတွက်တည်ဆောက်ခဲ့ကြတာပါဒီယုတ်ထုကိုတည်ဆောက်ခဲ့တဲ့အမှုပညာရှင်တွေထဲကတဦးဖြစ်တဲ့ Frank Shepard ကဒီနှစ်အတွက်ရွေးချယ်မှုကိုအခုလိုရှင်းပြပါတယ်
This was an obvious choice.
Donald Trump ဟာရွေးချယ်ဖို့အလဲကူဆုံးလူတစ်ယောက်ဖြစ်ပြီးတော့သူနဲ့ပတ်သက်တဲ့ရုပ်ပြောင်တွေပကြီးတွေအများကြီးရှိတဲ့အတွက်လွယ်လွယ်ကူကူပဲရွေးချယ်ဖြစ်ခဲ့တယ်လို့ပြောပါတယ်။ Frank Shepard ကအခုလိုရုပ်ထုကြီးတွေကိုတည်ဆောက်မှုကို22နှစ်တိုင်အောင်လှုပ်လာခဲ့ပြီးတော့ဒီနှစ်မှာတော့တခြားဒေသခံအနုပညာရှင် Andrea Dims ရဲ့အကူအညီကိုလည်းယူခဲ့ပါတယ်။ Donald Trump ရဲ့ရုပ်ပြောင်ကြီးဟာ Hillary Clinton ရဲ့ခေါင်းပြက်ကြီးကိုကင်ထားတာဖြစ်ပါတယ်။ပြီးတော့ဒီမက္ဆီကိုအလံနဲ့အုတ်ထုတ်ဆောင်းထားတဲ့လူရုပ်တွေပါတဲ့ဘောင်းမီတူကိုဝစ်ဆင်ထားပြီးအပေါ်ကကုတ်အင်ဂျီနဲ့လဲစီအနီကြားကိုလည်းဆွဲထားပါတယ်။ဒီအယုတ်ကြီးကိုတော့ဒီအမေရိကန်သမ္မတရွေးကောက်ပွဲကျင်းပမဲ့ရက်မတိုင်ခင်နိုဝင်ဘာလ5ရက်နေ့မှာမီးရှို့ခဲ့တာပါရှင်။
သက်ငယ်ရွယ်တဲ့အမျိုးသမီးတွေသာရှင်ပြိုင်လေးရှိကြတဲ့မဲရွေးပွဲတွေလိုမဟုတ်တဲ့အလှမဲရွေးပွဲတစ်ခုကိုအစ္စရေးနိုင်ငံမှာကျင်းပခဲ့ပါတယ်။နာဇီဂျာမနီတွေရဲ့ဟိုလိုကော့စ်လူမျိုးတုံးတပ်ဖြတ်မှုကြီးကနေလူမျိုးရှင်တန်ကြံရစ်တဲ့အမျိုးသမီးကြီး14ယောက်ပါဝင်ပြီးတော့နှစ်စဉ်ကျင်းပလေးရှိတဲ့လေးချိန်မြောက်အလှမဲပြပွဲကိုအစ္စရေးနိုင်ငံဟိုင်ဖာမြို့မှာကျင်းပခဲ့တာပါ။နောက်ခန်းနီတွေအသေးချာဆိုးအဝတ်အစားနဲ့လက်ဝတ်ရည်ရည်နာတွေတေချာဝတ်ဆင်ထားတဲ့သူတို့ဟာဆွေမျိုးအတိုင်းဝိုင်းတွေရဲ့အားပေးမှုတွေနဲ့အလှမယ်ပြိုင်ပွဲမှာဝင်လျှောက်ခဲ့ကြတာပါဘဝအစပိုင်းမှာကြမ်းတမ်းခက်ခဲခဲ့ပြီးအသက်80နဲ့90တဲကိုဝင်နေပြီဖြစ်တဲ့သူတို့ကိုအာယုံဆိုင်မှုနဲ့အားပေးမှုတွေလုပ်ဖို့အဓိကရည်ရွယ်ကျင်းပတာဖြစ်ပါတယ်ဒီပွဲမှာအသက်83နှစ်အရွယ်ဂျာမနီနိုင်ငံမှာမွေးဖွားခဲ့တဲ့မဲလ်ခါဂိုကာလိုအမျိုးသမီးကအသက်89နှစ်အရွယ်ဟန်ဂေရီနိုင်ငံမှာမွေးဖွားခဲ့တဲ့ကမဲလာဘန်ယေဟူဒီလိုအမျိုးသမီးကြီးတွေပါဝင်ပါတယ်။ပြိုင်ပွဲမှာတရဖူစောင်းခွင့်ရတဲ့သူကတော့ရုရှားနိုင်ငံမှာမွေးဖွားခဲ့တဲ့အသက်85နှစ်အရွယ်ရှိပြီဖြစ်တဲ့အန်နာဂရင်းနစ်ဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ဖြစ်တဲ့အချိန်မှာသူဟာအသက်2ရက်သားအရွယ်သာရှိသေးတာဖြစ်ပြီးတော့နာဇီဂျာမနီတွေရဲ့လက်ထဲကနေအမေနဲ့အတူထွက်ပြေးခဲ့ရတာပါ။ဝေဖန်သူတွေကတော့ဟိုလိုကော့စ်မှာတည်ဆုံးခဲ့ရသူတွေအတွက်အမှတ်ရမှုတွေကိုအခုလိုပေါ်ပေါ်ပဲပဲဖြစ်အောင်လုပ်တဲ့အတွက်ဝေဖန်ကြပါတယ်။ပါဝင်သူတွေနဲ့ဒိုင်းလူကြီးတွေကတော့ဝေဖန်သူတွေဟာပြိုင်ပွဲကျင်းပရခြင်းရဲ့ရည်ရွယ်ချက်ကိုသတိမထားမိတာဖြစ်ပြီးတော့ဒီပွဲဟာအလှအပအတွက်မဟုတ်ဘဲနဲ့အတိအမှတ်ပြုဖို့နဲ့လေးစားဂုဏ်ပြုဖို့ဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
ယူနိုက်တက်အရှိပိုင်းစန်ဂျီယံမျိုးကကားအသွာလာများတဲ့မနက်ပိုင်းရုတ်တက်ချိန်မှာကလေးငယ်လေးတယောက်သူ့အယုတ်ကားလေးကိုကားလမ်းမပေါ်မှာလမ်းပြောင်းပြန်မောင်းနေတာကိုလုံခြုံရေး CCTV ကင်မရာတွေကနေတဆင့်တွေ့ခဲ့ရပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ29ရက်နေ့ကြာသပတေးနေ့က၃နှစ်အရွယ်ကလေးငယ်ဟာအယုတ်ကားလေးကိုစီးပြီးလမ်းပြောင်းပြန်မောင်းနေခဲ့တာပါ။ရဲတယောက်ကအဲ့ဒီကလေးကိုလာမကယ်ခင်ကားပေါင်းများစွာသူ့ဘေးကနေဖြတ်သွားခဲ့တာကိုလည်းတွေ့နေပါတယ်။ကလေးကိုတွေ့တွေ့ချင်းလမ်းမပေါ်မှာတွားခေါ်ခဲ့တယ်လို့ရဲရရှိဟူဖန်ကနိုင်ငံပိုင်သတင်းဌာနကိုပြောပါတယ်။အဲ့ဒီနောက်မှာတော့ကလေးကိုအမေစီကိုပြန်အပ်ခဲ့ပါတယ်ရှင
်။တနင်္ဂနွေနေ့ညပိုင်းအတွက်ဘတ်ဆင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုကတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်။
နိုဝင်ဘာလရှိရဲ့အင်္ဂါနေ့မှာအမေရိကန်သမ္မတရွေးကောက်ပွဲကျင်းပမှာဖြစ်တဲ့အတွက်သမ္မတလောင်းတွေမဲဆွယ်စည်းရုံးမှုဒီကနေ့တနင်္ဂနွေနေ့နဲ့မနေ့ပြန်တနင်္လာနေ့နှစ်ရက်ဖက်ကြာမှာတော့လေဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်နဲ့ရီပက်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ဟာသူတို့တဲကဘယ်သူကိုမဲပေးမယ်ဆိုတာအခုချိန်ထိမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်စည်းရုံးမှုကြိုးစားနေကြသလိုသူတို့ကိုထောက်ခံသူတွေအင်္ဂါနေ့မှာတခဲနဲ့မဲသွားပေးကြဖို့လဲတိုက်တွန်းပြောဆိုနေပါတယ်စီးရီးယားနိုင်ငံမှာ IS အစိုးရအဖွဲ့ရဲ့အခိုင်အမာခြေကိုစခန်းဖြစ်တဲ့ရက်ကာမြို့ကိုပြန်သိမ်းနိုင်ဖို့အမေရိကန်ကျော်ရောင်းနောက်ခံပေးထားတဲ့ card နဲ့ serial လက်နက်ကင်တွေစစ်စင်ရတဲ့ဆင်နွဲတိုက်ခိုက်နေပါတယ်။စစ်စင်ရေးစတင်တဲ့အကြောင်းရကာမျိုးမြောက်ဖက်50ကီလိုမီတာဝေးမှရှိတဲ့ ANSR မျိုးမှာ Syria Democratic တပ်ဖွဲ့ SDF တမူတူကဒီကနေ့ကျင်းကြတာပါ။ SDF အဖွဲ့မှာလူမှုကော်မတီတပ်ဖွဲ့ YPG လို့တည်ကြတဲ့ Syria ကတပ်ဖွဲ့တွေအဓိကပါဝင်ပါတယ်။ YPG အဖွဲ့ကိုအကြမ်းဖက်ဝါရကင်ဆွဲတဲ့အဖွဲ့တစ်ဖွဲ့ဖြစ်တူရကီကမြင်ပါတယ်။ဒါပေမဲ့ YPG အဖွဲ့သားလျင်ဒီစစ်စင်ရေးကိုလုံနိုင်တဲ့တခုတည်းသောလက်နက်ကင်အဖွဲ့ဖြစ်အမေရိကန်ကယူဆပါတယ်။နီကရာဂွာနိုင်ငံသမ္မတရွေးကောက်ပွဲအတွက်ဒီကနေ့မဲပေးကြမှာဖြစ်ပြီးဒူရူသဘောထားစစ်တမ်းတွေအရလက်ရှိသမ္မတဒန်နီယယ်အော်တီကပဲပြန်ပြီးရွေးကောက်ခံရပွဲရှိနေပါတယ်။ပြည်ထောင်စုဝန်ကြီးချုပ်ထရီဇာမေဟာဥရောပသမဂ္ဂ EU ပြင်ပနှစ်နိုင်ငံဆက်ဆံရေးဆိုင်ရာပထမဆုံးခီးစဉ်ဖြစ်အိန္ဒိယနိုင်ငံမှာဒီကနေ့ရောက်နေပါတယ်။ EU ထဲကနေပြည်ထောင်နိုင်ငံထွက်သွားပြီးတဲ့နောက်ပိုင်းကမ္ဘာမှာအများဆုံးကြီးထွားလာနေတဲ့စီးပွားရေးအင်အားကြီးအိန္ဒိယနိုင်ငံနဲ့ပြည်တည်ရင်ကြားခိုင်မာအားကောင်းတဲ့ကုန်စည်ဆက်ဆံရေးတည်ဆောက်နိုင်ဖို့အခြေခံတွေချမှတ်ရေးသွားတဲ့ခီးစဉ်ဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာကဂျိုနာခမ်းမီဖြစ်ပါတယ်။ VOA American အသံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ30 40 48တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လဲ1.2 1.3အပေါင်းကအထူးပဲကျေးဇူးတင်ပါတယ်။ကျွန်မသင်ကီထိုက်ပါ
This program has come to you from the Voice of America, Washington.